Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ် January 5ရက်တနင်္လာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 1925 32လှိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါကျွန်တော်ညနေမှာတင်းငွေနေညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်တည်ဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကတ်ဆမ်ဆူလမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီကနေ့မှပြန်ရောက်လာပါပြီဩစတြေးလျနိုင်ငံမှာလောင်နေတဲ့တောမီတွေကြောင့်တည်ဆုံးသူရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကပြောလိုက်ပါတယ်တောမီရနိုင်ငံမှာတော့အဆောက်အုံလုံးပြိုကျခဲ့တာကြောင့်လူပေါင်း24ယောက်တည်ဆုံးသွားခဲ့တယ်လို့အာနာဘိုင်းတွေကဒီကနေ့မှပြောလိုက်ပါတယ်ဒီလိုနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်တွေကအင်တာနက်ပိတ်ထားတဲ့မြို့နယ်တွေမှာအင်တာနက်လိုင်းပြန်ဖွင့်ပေးဖို့တောင်းဆိုလှုပ်ရှားနေကြတာပါကြောင့်ပါလဲ
ဒီရခိုင်အဲ့ဒီပလေးပခါဖြစ်နေတဲ့ဒေတာမှရှိတဲ့ပြည်သူတွေအတွက်ရောအဲ့ဒီဒေတာမှဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒေတာမှမရှိတဲ့ပြည်သူတွေတိဖို့အတွက်ကောအင်တာနက်ကအရေးပါလာတယ်ပေါ့နော်
အတန်းဖွဲ့ရဲ့သုတေသနမန်နေဂျာကြောကြချက်နဲ့တူနားဆင်နိုင်ပါတယ်အဲ့ဒီနောက်မြမအရေးဆွေးနွေးခန်းမှာတော့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ပြည်လုံးခရီးတွေအကြောင်းလူငယ်တွေဆွေးနွေးထားကြတာကိုနားဆင်ရမှာပါဒုတိယပိုင်းအစီအစဉ်မှာသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုတ်သက်ချက်တကမြမပြည်ကပေးစာနဲ့ထူးခြားစံပြအစီအစဉ်တွေနားဆင်နိုင်ကြပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသိအောင်တို့ပြောပြပေးပါမယ်ရှင်
အီရန်နိုင်ငံမြို့တော်ဘက်ဒတ်မှာဖိခဲ့တဲ့တောက်ချာနေကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတည်ဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကတ်ဆမ်ဆူလမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီကနေ့မှပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်။ကတ်ဆမ်ဆူလမာနီတည်ဆုံးသွားတဲ့ပတ်သက်ပြီးအီရန်နိုင်ငံအနောက်တောင်ပိုင်းကအာဘတ်မြို့မှာလူတွေတောင်းတဲ့ချီဝန်ရပူဆွေးကြောင်ပြသတဲ့အနေနဲ့လမ်းဒီဘော်ကိုထွက်ပြီးတော့ချီတက်ခဲ့ကြပါတယ်။ဒါကိုအီရန်နိုင်ငံရဲ့အစိုးရပိုင်းရုပ်သံကနေလည်းထုတ်လွှင့်ပြသခဲ့ပြီးတော့နိုင်ငံဝန်ဆောင်တွေဝတ်ဆင်ထားတဲ့လူတွေဟာကျွေးကြော်တဲ့နေကိုအဟစ်ရင်ပတ်တွေကိုထုပြီးတော့ဆူလီမာနီကိုနောက်ဆုံးအနေနဲ့ဂုဏ်ပြုခဲ့ကြပြီးတော့အတော်များများကတော့အမေရိကန်ကြာဆုံးပါစေဆိုတဲ့ကျွေးကြော်တဲ့နေကိုအဟစ်ခဲ့ကြပါတယ်ဆူလီမာနီရဲ့အခေါင်းပေါ်မှာတော့အီရန်နိုင်ငံရဲ့အလံကိုလွှမ်းခြုံထားပြီးတော့လေယာဉ်ပေါ်ကနေချလာတဲ့အချိန်မှာတော့စစ်တီးဝိုင်းနဲ့ဂုဏ်ပြုခဲ့ကြပါတယ်ဆူလီမာနီရဲ့ရုပ်အလောင်းကိုတော့အီရန်နိုင်ငံကရှီယာဘာသာဝင်တွေထွက်မြတ်ထားရမှာရှက်မြို့ကိုဒီနေ့မှာတည်ဆောင်သွားမှာဖြစ်ပြီးတော့အဲ့ဒီနောက်တော့ဒီရန်မြို့ကိုတည်ဆောင်မှာပါအဲ့နောက်တော့သူ့ရဲ့ရုပ်အလောင်းကိုဇာတိမျိုးဖြစ်တဲ့ကာမန်မျိုးမှာအင်္ဂါနေ့ချရင်မြေမျိုးတင်းကြုံမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်လေကြောင်းတိုက်ခိုက်မှုအတွင်းသိမ်းဆုပ်ခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီနေရာမှာသူ့လက်ထောက်ဗိုလ်ချုပ်အစ်စမေလ်ဂါနီကိုခန့်အပ်လိုက်ပါတယ်အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ရဲ့တစိတ်တပိုင်းဖြစ်တဲ့နိုင်ငံရခြားဆိုင်ရာခါ့စ်တပ်ဖွဲ့ကအီရန်ထိပ်တန်းအီရန်ဘာသာရေးကောင်ဆောင်အယာထူလာအာလီခါမီနီနဲ့တိုက်ရိုက်ထိတွေ့နိုင်တဲ့ပြည်သူစစ်အဖွဲ့ဖြစ်ပါတယ်ဒီတပ်ဖွဲ့အနေနဲ့အီရန်ရဲ့ပယ်ထိန်ထုံးအစီအစဉ်ကိုကုခဲ့ရတယ်လို့ပါရှန်ပင်လယ်ကွေ့အတွင်းအမေရိကန်ရေတပ်ကိုစောင့်ကြည့်နောက်ရောင်ခံတာစတဲ့လုပ်ငန်းတွေကိုလှုပ်ဆောင်တာပါအခုသိမ်းဆုပ်သူဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီနေရာကိုရယူခဲ့တဲ့အသက်62နှစ်အရွယ်ဗိုလ်ချုပ်အက်စ်မီလ်ဂါနီဟာ1980ပြည့်နှစ်တွေတုန်းကအီရန်အီရက်ရှင်းနေကြစစ်ပွဲအတွင်းမှာလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာအသစ်ဖွဲ့စည်းတဲ့ခတ်ပြည်သူစစ်အဖွဲ့ကိုဝင်ရောက်လာသူဖြစ်ပါတယ်။အခုလိုဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီနေရာကိုရယူလိုက်တဲ့ဗိုလ်ချုပ်ဂါနီအတွက်ကတော့အမေရိကန်ကိုလက်တုံ့ပြန်ရေးဘယ်လိုကိစ္စမျိုးကိုမဆိုတာဝန်ယူရဖို့ဖြစ်လာနိုင်ပါတယ်။
အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလမာနီတည်ဆုံးသွားတာနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချိန်ကြောက်ပြောဆိုနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆူလမာနီကိုအချိန်တော်ကြာခဲ့ကတုတ်တင်ဖို့ရှိခဲ့တာဖြစ်ပြီးတော့မနေ့ရှိခဲ့တာဖြစ်တယ်လို့မနေ့စနေနေ့ကတရားဝင်ပြောကြားလိုက်ပြီးတော့အီရန်အနေနဲ့အမေရိကန်ကိုပြစ်မှတ်ထားတာကြီးဆက်လုပ်နေမယ်ဆိုရင်တိုက်ခိုက်မှုအနေနဲ့ပို့ပြီးတော့ရင်ဆိုင်လာရနိုင်ပွဲရှိတယ်ဆိုပြီးတော့သမ္မတထရမ့်ကသတိပေးပါတယ်။ယူရိုနိုင်ငံရဲ့အုပ်ချုပ်ဘာသာရေးကောင်ဆောင်ကြီးအယာတိုလာအာလီခါမေနီကတော့ဆူလီမာနီတည်ဆုံးသွားတဲ့ပတ်သက်ပြီးတော့အမေရိကန်ကိုပြင်းပြထန်ထန်တုံ့ပြန်သွားမယ်ဆိုပြီးတော့ပြောထားပါတယ်။အမေရိကန်အနေနဲ့စစ်ပွဲကိုဆောက်ဖို့အတွက်အခုလိုတိုက်ခိုက်ခဲ့တာမဟုတ်ပဲစစ်ပွဲကိုအဆုံးသတ်ဖို့အတွက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းယူရိုအနေနဲ့အိန္ဒိယနိုင်ငံရဲ့ဂျာမန်ဂျာဂန်တပ်တွေကိုထားပြီးမတိမငြိမ်ဖြစ်အောင်လုပ်နေတာပါဝင်ဒေသတွေမှာရန်လိုတဲ့လုပ်ရက်တွေကိုချက်ချင်းအဆုံးသတ်ဖို့လိုတယ်ဆိုပြီးတော့လည်း သမ္မတထရမ့်ကပြောထားပါတယ်တကယ်လို့အီရန်နေနဲ့အမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်မယ်ဆိုရင်အီရန်ရဲ့နောက်ထပ်နေရာ52ခုကိုအလင်းမြန်ပြင်းထန်ထန်တိုက်ခိုက်သွားမှာဖြစ်တယ်ဆိုပြီးတော့လေသမ္မတထရမ့်က Twitter ကနေစနေနေ့မှာပြောကြားထားပါတယ်အီရန်စစ်ဗိုလ်ချုပ်ဆူလိုင်မာနီဟာအမေရိကန်နဲ့အီရန်အီရတ်ပြည်သူထောင်ပေါင်းများစွာတိုက်ဆုံခဲ့တဲ့ကိစ္စမှာတာဝန်ရှိသူဖြစ်တယ်ဆိုပြီးတော့လေသမ္မတထရမ့်ကပြောပါတယ်တစ်ချိန်တည်းမှာပဲအမေရိကန်အမတ်84တက်ရင်ဟာဒီမြောက်ကယ်ရိုလိုင်းနာပြည်နယ်ဖုတ်ဘရက်မြို့ကနေကူဝိတ်နိုင်ငံကိုမနေ့စနေနေ့မှာထွက်ခွာသွားခဲ့ဖြစ်ပါတယ်ခင်ဗျာ
။ကင်ညာနိုင်ငံကန်ယူရန်ဒေတာလာမူးမှရှိတဲ့အမေရိကန်တပ်နဲ့ကင်ညာတပ်ဖွဲ့အခြေစိုက်စခန်းကိုဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်ခဲ့ကြောင်းဆိုမာလီစစ်သွေးကြားအယ်ရှာဘပ်အဖွဲ့ကပြောပါရတယ်။တိုက်ခိုက်မှုကကင်ညာဆိုမာလီနယ်ဇက်လာမူးကျွန်းပင်လယ်ဦးနားကစင်ဘာအခြေစိုက်စခန်းမှာဖြစ်ပွားတာပါစစ်တပ်အခြေစိုက်စခန်းလေရင်ကွင်းပြည်လမ်းကိုတနင်္ဂနွေနေ့အစောပိုင်းကကျူးကျော်ဝင်ရောက်တိုက်ခိုက်ဖို့ကြိုးပမ်းတာဖြစ်တယ်လို့ကင်ညာစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးဖောလ်ဂျူဂူနာကပြောပါတယ်အခြေအနေတွေကိုထိမ့်သိမ်းထားပေမဲ့စိတ်ချရတဲ့အနေအထားမှာမရှိသေးဘူးလို့လမ်းမှုပြည်နယ်ကော်မရှင်နာမင်းကြီးအီရန်ဂူမာချာရီယာကပြောပါတယ်ဒီတိုက်ခိုက်မှုခံရမှုတဲ့မှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလည်းလုပ်နေတယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့အာဖရီကွန်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်စစ်သွေးကြွအယ်ရှာဘပ်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့အခြေစိုက်စခန်းနေရာတချို့ကိုသူတို့ထိန်းချုပ်ထားပြီးတိုက်ခိုက်မှုအတွင်းကြဆုံးသူတွေရှိတယ်လို့လည်းဖော်ပြပါတယ်ကင်ညာကာကွယ်ရေးတပ်ကထုတ်ပြန်တဲ့ကြေညာချက်မှာတော့တိုက်ခိုက်မှုအတွင်းမှာစစ်သွေးကြွ၄ဦးသေဆုံးခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းလာမူမြို့မှာအယ်ရှာဘပ်အဖွဲ့ကဘတ်စကားတစ်စင်းကိုတိုက်ခိုက်ခဲ့တဲ့အတွက်လူ၃ဦးသေဆုံးခဲ့ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်
ဗီဒီယိုကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဩစတြေးလျနိုင်ငံမှာလောင်နေတဲ့တော်မီတွေကြောင့်သေဆုံးသူရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကပြောလိုက်ပါတယ်။တော်မီကအခုသတင်းဘက်ကမှပို့ပြီးတော့အချိန်ပြင်းလာတာကြောင့်ဒီတော်မီကိုငြိမ်းသက်ဖို့အတွက်လည်းနောက်ထပ်အရန်တပ်ဖွဲ့ဝင် 3,000 လောက်ကိုခေါ်ယူလိုက်တယ်လို့သူကပြောပါတယ်။ဒါမဲ့24နိုင်ကာလဟာဩစတြေးလျနိုင်ငံအတွက်အလွန်ကိုခက်ခဲတဲ့ကာလကိုရင်ဆိုင်နေရတာဖြစ်တယ်လို့ဝန်ကြီးချုပ်မော်ရဆန်ကရုပ်သံကနေတဆင့်ပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံကဒီအနည်းဆုံးဖြစ်နေ3ခုမှာမနေ့စနေနေ့ကတော့လေတိုင်နှုန်းပြင်းထန်တာရဲ့အပူချိန်မြင့်မားတာတွေကြောင့်တော်မီလောင်ကျွမ်းတဲ့နေရာဟာပုံများလာခဲ့ပြီးတော့လွန်ခဲ့တဲ့နေ့ရက်အတွင်းဒီတော်မီတွေကိုငြိမ်းသက်ဖို့ကြိုးစားရင်းနဲ့သားဖား2ယောက်လည်းထိဆုံးခဲ့ပါတယ်။ထိဆုံးသွားတဲ့သားဖား2ယောက်ဟာအသက်88နှစ်အရွယ်ဒိတ်လန်ဆိုသူနဲ့သူ့ရဲ့သားဖြစ်သူအသက်43နှစ်အရွယ်ကလေတန်တို့ဖြစ်ကြပါလေသူတို့ရဲ့ရုပ်လောင်းတွေကိုကန်ဂရူးကျွန်းကလမ်းမပေါ်မှာစနေနေ့ကတွေ့ရှိခဲ့တာဖြစ်တယ်လို့ဩစတြေးလျအနာပိုင်းကပြောပါလေဒီတော်မီဟာဩစတြေးလျနိုင်ငံသမိုင်းမှာတော့အဆိုးအဝါဆုံးလောင်ကျွမ်းတဲ့တော်မီဖြစ်ပါလေမိလောင်ကျွမ်းမှုကြောင့်ဩစတြေးလျနိုင်ငံတဝက်အပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်ခဲ့ပြီးတော့မြို့တော်ကင်မရာမှာဆိုရင်မနေ့ကတော့အပူချိန်ဟာ109ဒီဂရီဖာရန်ဟိုက်တည်းရှိခဲ့ပြီးတော့ဆစ်နီမြို့မှာတော့ဆစ်နီမြို့ကရဲ့အနောက်ဘက်ကပန်ရစ်မြို့မှာတော့120ဒီဂရီဖာရန်ဟိုက်ထိရှိခဲ့ပါတယ်။ဒီတော်မီကိုငြိမ်းသက်နေတဲ့မိသက်သမားတွေကိုကူညီပေးဖို့အတွက်ဆိုပြီးတော့ကမ္ဘာတဝန်းကနေအလူငွေထပ်ဝင်နေကြတာမှာအခုဒီကနေ့မှာဆိုရင်တော့ဩစတြေးလျဒေါ်လာ25သန်းရရှိထားပြီလို့လည်းသိရပါတယ်။အခုနောက်ဆုံးသိရသလောက်ကတော့ဒီကနေ့မှာအပူချိန်အနည်းငယ်ကျဆင်းခဲ့ပြီးတော့လေတိုက်နှုန်းလည်းပြင်းထန်တာကြောင့်အခြေအနေတွေကနည်းနည်းတော့သက်သာလာတယ်ဆိုပြီးတော့သိရပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦးတလုံးပြူကြတာကြောင့်လူ24ဦးသေဆုံးပြီးတော့23ဦးဒဏ်ရာရခဲ့ပါတယ်။အပြည့်စည်းပုံတွေကြားမှာတချို့ပိတ်မိနေတော့မယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။မြို့တော်ဖနွမ်းပင်ရဲ့အနောက်တောင်ဘက်မိုင်း100လောက်ဝေးတဲ့ခမ့်ကန်ယူရန်မြို့ကခုနှစ်ထပ်တိုက်အဆောက်အဦးတောက်ကြနေတုန်းကပြူကြခဲ့တာပါ။ပရိယာစီနာနောက်ခရိုင်တွင်မှာဆောက်လက်ဆအဆောက်အဦးပြူကြတာကြောင့်လူ28ဦးသေဆုံးခဲ့တဲ့ဖြစ်ရဖြစ်ပြီးနောက်တစ်နှစ်မှာပဲအခုလိုနောက်ထပ်အဆောက်အဦးပြူကြမှုဖြစ်ပြီးတော့အသေးပြောက်များခဲ့တာပါအခုအချိန်ထိရထားတဲ့စီးရင်ရ24ဦးသေဆုံးပြီလို့ကမ်အုပ်ချုပ်ရေးမှူးကန်စာတာကရိုက်တာသတင်းဌာနကိုပြောပါတယ်ပိတ်မိသူတွေရှိပြီးတော့ဘလောက်အရေးအတွက်ပိတ်မိနေတယ်လဲဆိုတော့မသိရသေးပါဘူးအဆောက်အဦးပိုင်ရှင်ဇနီးမောင်နှံကိုတော့မေးမြန်းစစ်ဆေးဖို့အာဏာပိုင်တွေကခေါ်ယူထိန်းသိမ်းထားပါတယ်
ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကပြည်မာကြီးကလာတဲ့ကုန်သည်တွေကိုဆန့်ကျင်တဲ့အနေနဲ့တရုတ်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မြို့မှာခြေတဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူ1000လောက်တရုတ်နိုင်ငံပြည်မာကြီးကရှန်ဆန်မြို့နဲ့ကက်ရက် ရှိတဲ့ဒီဟောင်ကောင်ဘက်ချမ်းကရှန်ရှီမြို့မှာညဉ့်ညမ်းစွာနဲ့ဆန္ဒပြခဲ့ကြတယ်လို့ဒီမိုကရက်တစ်ပါတီကပြောပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ရဲတပ်ဖွဲ့ကလူစုခွဲခဲ့တာကြောင့်အကြမ်းဖက်တာတွေဒီပါဖြစ်ခဲ့ပါတယ်။အစောပိုင်းမှာဒီဆန္ဒပြတဲ့သူတွေကဒီရှန်ရှီရဲစခန်းကိုလက်စီထည့်ထားတဲ့ပလင်းပုံးတွေနဲ့တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့ကြီးတဲ့ဆန္ဒပြမှုအတွဲမှာလူ60တက်မင်းကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ Austrian နိုင်ငံသားရေးဝန်ကြီးဌာနဟာတိုက်ကိုကြီးမားတဲ့ cyber တိုက်ခိုက်မှုနဲ့ကြုံတွေ့နေရတယ်လို့တင်းငွေနေနေမှာပြောပါတယ်။ဒါဟာတခြားနိုင်ငံတခုကရည်ရွယ်ချက်နဲ့ပြစ်မှတ်ထားတိုက်ခိုက်တာဖြစ်နိုင်ကြောင်းနဲ့အခုထိထိန်းချုပ်လို့မရသေးဘူးလို့ပြည်ထောင်စုဌာနကကြေညာချက်ထုတ်ပြန်ပါတယ်။အရင်ကဥရောပနိုင်ငံတွေကိုဒီလိုပြစ်မှတ်ထားတိုက်ခိုက်တာတွေလည်းရှိခဲ့တယ်လို့ပြည်ထရေးဌာနကြေညာချက်မှာဖော်ပြပါဗျ။တိုက်ခိုက်မှုတွေကာကွယ်ရေးလုပ်ငန်းတွေကိုအလင်းမြန်ဆောင်ရွက်နေပြီးတော့ပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပြောပါဗျ။ဒီတိုက်ခိုက်မှုကစနေနေ့က Austria Greens Party က Conservative Party နဲ့ညွန့်မောင်းဖွဲ့ဖို့ Salzburg မြို့လွှတ်တော်မှာသဘောတူပြီးတဲ့နောက်မှာပေါ်ပေါက်ခဲ့တာပါ။ Direct from Washington The Voice
of Americaတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မမြသစီအောင်လို့ပြောပြပေးသွားကြတာပါရှင်။အခုရခိုင်ပြည်နယ်နဲ့အင်တာနက်ပြန်ဖွင့်ပေးဖို့အတွက်တောင်းဆိုမှုကိုကြည်ကြရအောင်ပါ။ရခိုင်လက်နက်ကန်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာပြည်သူတွေသတင်းအချက်အလက်အများဆုံးသိနိုင်ဖို့နဲ့အခက်အခဲဘေးဒုက္ခတွေကိုအများဆုံးသတင်းပို့နိုင်ရေးရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာပိတ်ထားတဲ့အင်တာနက်လိုင်းတွေအများဆုံးပြန်ဖွင့်ပေးဖို့ပြည်သူတွေကလက်မှတ်ရေးထိုးတောင်းဆိုနေကြပါတယ်။ဒီမိုကရေစီအခြေခံလူ့ခွင့်ရေးဖြစ်တဲ့သတင်းအချက်အလက်ရယူနိုင်ဖို့အစိုးရကိုရခိုင်လွတ်တော်အပါဝင်ရခိုင်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေကတောင်းဆိုနေပေမဲ့လည်းအခုချိန်ထိအရေးတူဖြည့်ရှင်းပေးတာမျိုးမရှိသေးဘူးလို့လည်းရခိုင်မျိုးသားပါတီ ANP ဘက်ကပြောပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။စစ်ပြစ်လာတာနှစ်ချီလာပြီဖြစ်တဲ့ရခိုင်ပြည်နယ်တွင်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဆက်ပြင်းထန်နေတဲ့အချိန်မှာပဲအင်တာနက်ဆက်သွယ်မှုတွေဆက်လက်ဖြတ်တောက်ထားတဲ့အနေအထားဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဇွန်လ22ရက်နေ့ကနေစလို့စစ်ဖြစ်နေတဲ့ချင်းပြည်နယ်တွေကမြို့နယ်တစ်မြို့အပါအဝင်ရခိုင်ပြည်နယ်အတွင်းကမြို့နယ်တချို့ကိုပါပြည်ထောင်စုဆိုရဆက်သွယ်ဝင်ကြီးဌာနကနေနိုင်ငံတော်လုံခြုံရေးအကြောင်းပြဖျက်ထောက်ခဲ့တာပါ။အခုချိန်ထိလည်းရခိုင်ပြည်နယ်မင်းပြားကြောက်တော်ပုံနှကျွန်းနဲ့မြောက်ဦးမြို့နယ်တွေမှာအင်တာနက်ဆက်လက်ဖျက်တောက်ထားတဲ့အခြေအနေဖြစ်နေတာကြောင့်ရခိုင်ပြည်နယ်အတွင်းကဒေသခံပြည်သူတွေအပါအဝင်ရခိုင်လွတ်တော်နိုင်ငံရေးပါတီတွေနဲ့ဒီမိုကရေစီအင်အားစုတွေလူ့ခွင့်ရေးလှုပ်ရှားသူတွေဘက်ကရခိုင်ပြည်နယ်မှာအများဆုံးအင်တာနက်တွေပြန်လည်ဖွင့်လှစ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်တွင်အင်တာနက်တွေအများဆုံးပြန်လည်ဖွင့်လှစ်ပေးဖို့ပြည်ထောင်စုဆိုရကိုပြည်သူအများကလက်မှတ်ရေးထိုးတောင်းဆိုတဲ့လှုပ်ရှားမှုတစ်ရက်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအသံအဖွဲ့ကဦးဆောင်ပြီးဆောင်ရွက်နေပါတယ်။လာမယ့် January 22ရက်နေ့နောက်ဆုံးထားပြီးတော့ကောက်ခံမှာဖြစ်ပြီးတော့ပြည်ထောင်စုဆိုရပြည်ထောင်စုအစ်စ်လွှတ်တော်တွေစီကိုပေးပို့သွားမှာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအသံအဖွဲ့ကသုတေသနမန်နေဂျာကိုရဲဝေဖြိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကဲ့အဓိကပထမတစ်ချက်ကကြတော့ဒီရခိုင်ပြည်နယ်မှာပေါ့နော်ပြည်သူတွေကိုအတိအပြည့်အကြောင်းကြားခြင်းမရှိဘဲနဲ့ပေါ့နော်ရုပ်တရက်အင်တာနက်ဖြတ်တောက်မှုတွေလုပ်တယ်အချို့မျိုးတွေဒီမှာဆိုအင်တာနက်ကိုလုံးဝဖြတ်တာမဟုတ်ဘူးနဲ့အင်တာနက် live ကြီးတာမျိုးတွေလုပ်တယ်ပေါ့နော်ဒီရခိုင်မှာရှိတဲ့ပြည်သူတွေကိုယ်တိုင်ပေါ့နော်ဒါကိုစိုးရင်ကြောင်းကြားမှုဖြစ်လို့လည်းမဟုတ်ဘဲနဲ့နိုင်ငံလုံးမှာရှိတဲ့ပြည်သူတွေကိုယ်တိုင်ဟိုကြောင်းကြားဆိုရင်ဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲ့ဒါမှဒီကျွန်တော်တို့အစိုးရနဲ့ဒီတမတော်ရဲ့တရားလည်းလုံးနေရတာဟာပြန်လည်ထိကောင်းနိုင်မလို့ထင်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ပထမကဒီပြည်သူတည့်ရလုံးကိုဂျင်းစကားပါတာပေါ့နော်ရခိုင်မှာတော့ဒီလိုတွေဖြစ်နေပေါ့နော်ဒါတွေကအချိန်မီအခြားနဲ့အခြားနေရာကြောင်းလာနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကနေပြီးတော့အချိန်မီပေါ့နော်ဒါတွေကိုကန့်ကွက်ဖို့ရှုံချဖို့လိုအပ်တယ်ပေါ့နော်ဒီရခိုင်လက်ပတ်မှာချင်းလက်ပါမယ်အခြားတိုင်းသားလက်ပါမယ်တို့တွေကိုယ်တိုင်မဟုတ်ဘူးနဲ့အခြားတိုင်းနိုင်ငံလုံးမှရှိတဲ့ဟိုပြည်သူတွေကပါဒါကိုတောင်းဆိုတဲ့ဒီအခါမှာအင်တာနက်ဖြတ်တောက်မှုတွေကိုဆန့်ကျင်ကွက်တယ်ဆိုရက်သဘောနဲ့လည်းမဲ့ဤထုတ်ကိုလုပ်တာပါခင်ဗျာ
စစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်ဖြတ်တောက်ထားတာကတော့တောင်းနဲ့ချီနေပြီဖြစ်တဲ့စစ်ပြေးနေရတဲ့ပြည်သူတွေရဲ့သတင်းအချက်အလက်မှရယူနိုင်မှုစစ်ပြေးဒုက္ခတွေတွေလက်တလောကြုံနေရတဲ့အခက်အခဲဒုက္ခတွေကိုတပ်ဆိုင်သူတွေသိအောင်အမြန်ဆုံးပြောပြနိုင်မှုအခက်တွေ့စေတာမှုအင်တာနက်ဖြတ်တောက်တာဟာအင်တာနက်အနေရကြီးတဲ့လုပ်ရဖြစ်တယ်လို့လည်းအတန်ကကိုရဲဝေဖြူအောင်ကပြောပါတယ
်ဒီဘခိုင်အဲ့ဒီပလေးဘခဖြစ်နေတဲ့ဒေတာမှရှိတဲ့ပြည်သူတွေအတွက်ရောအဲ့ဒီဒေတာမှာဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒေတာမှာမရှိတဲ့ပြည်သူတွေတိဖို့အတွက်ကောအင်တာနက်ကအရေးပါလာတယ်ပေါ့နော်ဆလိုချင်တာအမဘယ်နေရာမှာဘယ်နေရာမှာတိုက်ပွဲတွေဖြစ်နေပြီဆိုပြီးတော့အဲ့ဒီဒေတာမှာရှိတဲ့လူတွေတိတဲ့အခါကျမှအဲ့ဒီဒေတာမှာရှိတဲ့လူတွေကဘက်ဘက်ကိုတော့တင်းချောင်းအောင်ဆိုဘက်ကိုပြီးရမယ်ဆိုတဲ့အားမျိုးတွေသိနိုင်မှာပေါ့နော်ပြီးရတဲ့အခါမှာဒီထုတ်ပြန်မှုတွေကဥပမာဆိုရင်ကျွန်တော်တို့ဒီကခိုင်ကြီးဆံမလေးတိမယ်ဆိုရင် AA ပေါ့နော်ခိုင်တက်မလို့ဘက်ကနေပြီးတော့နေရာတွေမှာဟိုပေါ့နော်ဒီတိုက်ပွဲတွေဆင်ကြမဲ့ဖြစ်မယ်ဆိုပြီးတော့ပုံမှန်ထုတ်ပြန်လေးရှိတယ်ဆိုတော့အဲ့ထုတ်ပြန်လေးရှိတဲ့အားတွေကိုပြည်သူတွေကဖတ်ပြီးတော့မှသူတို့တွေကဘယ်လိုပြေးရမလဲ
ဟိုဘယ်လိုတိန်းချောင်းအောင်မလဲဆိုတာဟာဒီမှာအခုကတစ်ဖက်ကနေဖြတ်တောင်းလိုက်တဲ့အခါကျတော့ဘာမှမသိနိုင်တော့ဒီထုတ်ပြန်တဲ့ကိစ္စတွေရခိုင်တိစမှာတကယ်ဖြစ်နေတဲ့ကိစ္စတွေမသိတော့ဘဲနဲ့တော့ဒီမှာမျက်ခြေပြအောင်လုပ်နေလို့တော့မှဟိုထင်အောင်ထင်မှဖြစ်လာနေစီလေပေါ့နော
်အခုလိုမျိုးရခိုင်ပြည်နယ်တွင်းအင်တာနက်ဖြတ်တောင်းမှုတွေပြန်ဖွင့်ပေးဖို့ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရကိုအရေးတကြီးတောင်းဆိုနေပေမဲ့လို့အလေးနက်ထားပြန်လဲဖြေရှင်းပေးတာမရှိဘူးလို့လည်းရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကပြောပါတယ်ဒါကတော့နိုင်ငံသားတွေရဲ့အခြေခံလူခွင့်ချိုးဖောက်မှုဖြစ်ပြီးဒီမိုကရေစီအစိုးရတည့်ရမလောက်အပ်တဲ့လုပ်ရအဖြစ်လဲသူကပြောပါတယ
်ဘာလို့ပါတီရဲ့လက်တော်ကိုယ်စားလူအနေနဲ့လည်းဖြစ်ပေါ်မှာသင်ကြားတောင်းဆိုတာတွေလို့ရှိတာပြီးဘာမဲ့ဒီအစိုးရဆေးရပိုင်းကအခုရှင်ကြည့်ဖို့ဘာမှသင်ကြားဆောင်ရွက်တာလည်းမရှိဘူးအလုပ်ရှင်တွေလုံးနေအလုပ်မျိုးကျွန်တော်တို့ဒီမိုကရေစီအစိုးရရဲ့ပြောခွင့်ဒီမိုကရေစီဆိုင်နဲ့ဘာမှမကိုက်နေတဲ့ဒီလိုမျိုးလက်တွေ့ပိုင်းတွေဆိုတော့ကျွန်တော်တို့ကအမျိုးရင်းကျွန်တော်တို့ပါတီအနေနဲ့လည်းထုတ်ရှားပြီးကျွန်တော်တို့လည်းအတိတ်ဆုံးဒီလိုအမျိုးရင်းလက်ရှိနေကြပါတယ်
လာမယ့်ဇန်နဝါရီလ22ရက်နေ့မှာတော့ရလာတဲ့လက်မှတ်တွေကိုစုစည်းပြီးတော့သက်ဆိုင်တဲ့အစိုးရနဲ့လွှတ်တော်တာဝန်ရှိတဲ့သူတွေကိုတောင်းဆိုကြမှာဖြစ်ပြီးဒီမိုကရေစီစနစ်ကိုဖော်ဆောင်နေတဲ့လူထုကရွေးချယ်ထားတဲ့အစိုးရတည့်ရအနေနဲ့ပြည်သူအများရဲ့သဘောဆန္ဒကိုအလေးထားမယ်လို့မျှော်လင့်ကြောင်းလဲဥဆောင်လှုပ်ရှားသူတွေကပြောပါတယ်ရှင်
။မဆုမွန်ပြပြခဲ့တာပါရှင်။ခုမြမအရေးစုနေကအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီ။စစ်မှန်တဲ့ဒီမိုကရေစီတည်ဆောက်ပြီးဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်လာဖို့တိုင်းရင်းသားပြည်သူတွေရဲ့တောင်းဆိုချက်တွေကိုလစ်လျူရှုထားလို့မရသလိုပင်လုံစာချုပ်မှာပါတဲ့ဒန်းတူညီမျှခြင်းဆိုတဲ့ဂရီတွေကိုလည်းအကောင့်ထဲပေါ်ပေးဖို့လိုတယ်လို့လူငယ်ကောင်းဆောင်တွေကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာပေါ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလမ်းစဉ်တွေအကြောင်းလူငယ်တွေကြားအမျိုးသားပြန်လည်တည်မြဲရေးနဲ့ဆိုင်တဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေကိုလုပ်နေတဲ့ The Wind Institute က Program Director မဖြူဖြူအောင်တန်လွင်ပြည်သူမူဝါဒရေးရာလေ့လာရေးအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးရင်းလောင်တို့ကို VOE ရန်ကုန်ရုံးမှကိုစောဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဆိုတော့မကြတဲ့ခင်ကပဲ NLD ပါတီတောင်းရှိတဲ့သူတွေပြောထားတာရှိတယ်။အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်တွေမပြီးဆုံးသေးတဲ့အတွက်တိုင်းသားတွေလိုလားတောင်းဆိုနေတဲ့ Federal စနစ်ကိုလုံဆောင်မှုဆိုတာဟာမဖြစ်နိုင်သေးဘူးပေါ့နော်အဲ့ဒီဒီမိုကရေစီကိုအရင်လုံမယ်ဆိုတဲ့ပုံစံမျိုးသူတို့ကပြောသွားတာရှိတယ်တကယ်တော့ NLD ပါတီဟာတိုင်းရင်းသားတွေအထူးသဖြင့်တိုင်းရင်းသားတွေကမျော်လင့်အားကိုးအားထားရှိခဲ့တဲ့ပါတီတစ်ခုဖြစ်ခဲ့တယ်လေဘာလို့ဆိုတော့ဒီဆီယနာရှင်လက်အောက်မှာကလေးကတိုင်းရင်းသားတွေနဲ့အတူလက်တွဲပြီးတော့ဒါဖက်ဒရယ်ပြည်ထောင်စုကိုဖော်ဆောင်မယ်ဆိုပြီးသူတို့ကလက်တွဲလုပ်ခဲ့ကြတာရှိတာ哦ဒါပေမဲ့ NLD ကအခုအစိုးရဖွဲ့ပြီးသွားတယ်ရုပ်ကောင်ပေါ်အနံ့ရပြီးဆိုတော့ဖွဲ့ပြီးတဲ့နောက်ပိုင်းမှာနည်းနည်းလေးပုံသဏ္ဍာန်ပြောင်းသွားတယ်လို့ကျွန်တော်တို့သတိထားမိတယ်အထူးသဖြင့်တိုင်းရင်းသားတွေနဲ့ဆက်ဆံတဲ့နေရာမှာနည်းနည်းလေးကွာဟလာတာကိုလူတော်တော်များများလည်းသတိထားမိပါတယ်ဆိုတော့လက်ရှိသွားနေတဲ့ NLD ရဲ့နိုင်ငံရေးအခွင့်အရေးလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအခြေအနေတွေအောက်မှာဒီ Federal စနစ်ဖော်ဆောင်ရေးဟာဘလို့အခြေအနေမျိုးများရှိနေသလဲဆိုတာလေးကို NLD ရဲ့ပြောဆိုချက်အပေါ်အခြေခံပြီးတော့မှတ်ရင်းလောက်အရင်စပြီးတော့ဆွေးနွေးပေးပါလား
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒီဒီမိုကရေစီတိဆောက်ရေးလုပ်ငန်းစဉ်ဆိုတာတော်တော်အရေးကြီးတဲ့အရန်အရေးကြီးတဲ့ဟိုခေါင်းစဉ်တစ်ခုဖြစ်တယ်အရန်အရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဒီမိုကရေစီကိုတိဆောက်မယ်ဆိုရင်ဘာတွေလိုအပ်တယ်လဲဆိုတာကိုကျွန်တော်တို့ကြည့်လိုက်တဲ့အခါမှာအတိအကအခြေခံအကျဆုံးလိုအပ်ချက်တစ်ခုကဘာလဲဆိုတော့နိုင်ငံရေးရတည်ငြိမ်မှုရှိဖို့လိုအပ်ပါတယ်အဲ့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတယ်တည်ငြိမ်မှုမရှိနေဘူးဆိုရင်ဒီမိုကရေစီရှင်သန်ဖို့အရန်ခဲရင်းတယ်အရန်ခဲရင်းနဲ့ဆိုတော့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတာကိုလိလိရှုထားပြီးတော့မှဒီမိုကရေစီစနစ်တစ်ခုကိုတိဆောက်ဖို့ကြိုးစားနေတယ်စဉ်းစားချက်ကတော်တော်လေးကိုလက်တွေ့မဆန်တဲ့လက်တွေ့မကျတဲ့စဉ်းစားချက်ဖြစ်တယ်ခရီးခရီးတွင်မဲ့လမ်းစဉ်မဟုတ်ဘူးလို့ကျွန်တော်တို့ကမြင်တယ်ဆိုတော့ဒီနိုင်ငံတည်ငြိမ်ဖို့အတွက်ဟိုတည်ငြိမ်ဖို့ငြိမ်းချမ်းဖို့လှုပ်ဖို့လိုအပ်တယ်အဲ့လိုမျိုးလှုပ်တဲ့အခါမှာခုနပြောတဲ့တိုင်းရင်းသားတွေရဲ့ဟိုတောင်းဆိုချက်တွေတိုင်းရင်းသားတွေရဲ့အဆိုပြုချက်တွေကိုလစ်လျူရှုပြီးတော့မှဒီမိုကရေစီတည်ဆောက်ဖို့ဆိုတာဒါလုံးဝလက်တွေ့မကျတဲ့လုပ်ငန်းဖြစ်ပါလေလို့မြင်ပါတယ
်ဟုတ်ကဲ့ဟိုမဖြစ်ဖြစ်ဘက်ကိုကျွန်တော်မေးချင်တာဒီလိုမြန်မာနိုင်ငံဟာဒီအရင်ခေတ်ဆက်ဆက်ကလည်းဒီမိုကရေစီဖော်ဆောင်မှုဖက်ဒရယ်ပြည်ထောင်စုဖော်ဆောင်မှုဆိုတာဒီအင်္ဂလိပ်ရှင်းနေလွတ်လပ်ရကြတယ်ကျွန်တော်စူးစမ်းခဲ့ကြတာဟုတ်ခေါင်းဆောင်အသီးသီးကလည်းအဲ့ဒီဟာဥတီပြီးတော့လုတ်ခဲ့ကြတာပဲဘူးချောင်းဆောင်တွေလက်ထက်မှာဒီလုတ်ခဲ့တယ်ဒီပင်လုံးစာချုပ်ဆိုတာမျိုးသူတို့ချုပ်ပြီးတော့တိုင်းသားတွေနဲ့သဘောတူညီမှုရပြီးတော့အစိုးရတရားကိုဖော်ဆောင်မှုသွားကြတယ် Langki mabet, jauh mimi jauh biat tua kita, bukan? So, alam yang kiri gua dilesi kita, so, ada dia kalau belau ti, tahu biu melayu di negri, dengan ini biu mimi jauh lembu federal fosan ilu ngaji ni mah.
Di biat di kisah ni, alam yang jenis ni, cuma rutan biu biat, cuma rutan biu sah biu di tangan kita, tangan lihat kau, belau sajuk kau ni, cuma biu senar bulu, bukan? Belau sajuk mah, cuma rutan ni mimi aye dua, kadik gua dilesi kengai jalan si, cuma rutan biu kah, kadik gua dilesi senang tak, kah, rutan biu, so, ay kadik gua dilesi cuma pizi pegi lu, aku dah, oh. เราสนับสนุนส่วนบีเรนเซจีว่าจะบอกนี่สิลามยาแข่งเงี้ยอะไรส่วนแล้วนักการเมืองหลายๆเลยพี่เด็กน้องสาวว่าเสียหน้าได้เนี่ยที่จะว่าเสียหน้าเสียงเสียงเนี่ยออกมาเนี่ยสิลามยาหนีเงี้ยอะไรเลยสิเนาะส่วนที่พิจารณาเรื่องยิ่งเงี้ยก็จะบอกเรื่องการที่กู้ดีบุลูเลยจะบอกแทนหนุ่มยิ่งเงี้ยก็เส้นสายไปเนี่ยน้องแข่งเงี้ยเดี๋ยวเนี่ยจะบอกแทนบีก็ดิโมกราซีเลยยาวมาหมดเฟดเรลเลยยาวมาหมดส่วนจะบอกว่าเอ็งก็เฟดเรลพี่เด็กแทนห long as they belong, I'm sure democracy by only lame little tomorrow. Me, my
shell. I do democracy a chig and Kaima vote, democracy foundation, a ton of new people solution. Democracy, I am a federal, I am a damo, and Nakuzo don't do any blue bowl than that. My yellow don't that.
Nangaga, do it only go, Jamal Lila, don't damn it so yeah. Federation, my hope and democracy, Senego, Jindolo Yar and I am a shit. Oh, we not that way. Not the buying at all. Federal Nanga, Federation Nego, Jindon and Nanga, Pite so yeah. Democracy, Seneca, Machima Piccolo, Ade. Edo, Jamal Nanga, Yatanaga. Tomorrow Nangama, the Nikonus and Nisha Salon, Pilla, Nisha Saniba, Pilla, did you didn't say yet? I am Yaka, Palais or Gilade Kaja, eh? Democracy, say don't ye, the Kutem a hope. Kunaga, a pupil led your Hara, she day. Tomorrow the Nanga Savi, the South Day Chinkarega, bait her at Chinchin, built her at Kadika Woody, she day. Diana Dandu ye, go by that time Queen Yashi ye, no, dear chicken, a look Queen ye, a possum ye. ဒီအကတိကဝတ်တွေကိုမဖော်ဆောင်နိုင်သေးတည်း၍ကမဖော်ဆောင်နိုင်ခဲ့လို့ကျမတို့ကဒီပြည်တွင်းဆက်ကဖြစ်ရတာဖြစ်တယ်ဆိုတော့ကျမတို့နိုင်ငံရဲ့ပြဿနာကနှစ်ခုရှိတယ်နံပါတ်1ဒီမိုကရေစီရှိတ်တုံးနှောက်တယ်နံပါတ်2ပေးခဲ့တဲ့ကတိကဝတ်တွေအချင်းချင်းပေးခဲ့တဲ့ကတိကဝတ်တွေကိုကျမတို့အကောင့်ထဲမှာပေါ်နိုင်လို့ဖြစ်တယ်အဲ့တော့ဒီနိုင်ငံရဲ့ပြည်တွင်းစစ်ကိုကျမတို့ရပ်တန့် ို့လိုအပ်တယ်ဆိုတော့ဘယ်တစ်ခုကအရင်လာရမလဲဆိုရင်သူကပြိုင်တူသွားရမှာဖြစ်တယ်ဟာဟိုတစ်ခုမှဟိုဒီမိုကရေစီအရင်လာပြီးမှအာဖက်ဒရယ်လာလို့မရဘူးဘာဖြစ်လို့အဲ့ဒါပြောလဲဆိုရင်အစောပိုင်းတော့ကျွန်တော်ပြောထားတာရှိတယ်အာခုနပြောတာဒီပရီကွန်ဒီရှင်းပေါ့နော်ဒီမိုကရေစီစနစ်ကိုတိဆောက်ဖို့အတွက်သွားတဲ့အခါမှာဟိုအခြေအနေတစ်ခုကျွန်တော်တို့ဖန်တီးရတယ်အဲ့တည်ငြိမ်မှုရှိတဲ့အတည်ငြိမ်အေးချမ်းတဲ့အခြေအနေတစ်ခုကိုဖန်တီးရမယ်ဆိုတော့အဲ့ဟာမျိုးဖန်တီးနိုင်ဖို့အတွက်ဆိုရင်ဖက်ဒရယ်ကအရန်လိုအပ်တယ
်ဟိုဒီမိုကရေစီတို့ဖက်ဒရယ်တို့ပြောတဲ့နေရာမှာလဲကျွန်တော်တို့ဒီလူထုရဲ့အသိပညာပေးအသိပညာလည်းလိုအပ်တာကိုသိတယ်မလားဒီဟာနဲ့ပတ်သက်လို့ဆိုအခုနောက်ပိုင်းမှာဆိုရင်ကျွန်တော်တို့သတိထားမိတာကဒီပြောင်းလဲမှုတွေစပြီးဖော်ဆောင်လာတဲ့နောက်ပိုင်းမှာဖက်ဒရယ်နဲ့ပတ်သက်ပြီးတော့သင်တန်းတွေပေးကြတယ်ပြုကြတယ်ဆိုများသောအားဖြင့်တိုင်းရင်းသားဒေသတွေမှာသွားလုပ်နေကြတာပဲများတယ်ကျွန်တော်တို့သတိထားမိတာလေဒီမြေပြန့်မြန်မာဒေသထဲမှာအဲ့လိုမျိုးဟာမရှိသလောက်ကိုရှားတယ်ဆိုတော့မြန်မာတွေကဖက်ဒရယ်ကိုသိဖို့မလိုလို့လားဆိုရဲမိကုံးကဖြစ်လာတယ်သိနေကြပြီလားသိပြီးနေကြပြီလားအဲ့ဒါကောဘယ်လိုမြင်မိလဲ
ဟိုကျမတို့ဟိုဖက်ဒရယ်ဆိုလို့ရှိရင်များသောအားဖြင့်ဘာမှမဟုတ်တဲ့အခြားတိုင်းသားတွေကိုကျင်ကြတယ်။သူတို့တစ်ချိန်လုံးတောင်းဆိုခဲ့ကြတာပဲဆိုပြီးတော့သူတို့အဲ့ဒီတောင်းဆိုခဲ့ကြတဲ့သူတွေစီပဲကျမတို့ကအသိပညာပေးဖို့ပြန်သွားနေကြတာရှိရပါတော့နော်။ကျမတို့ဆိုလို့ရှိရင်ဒီအခုလက်ရှိလုပ်နေတဲ့ယုံကြည်မှုတည်ဆောက်တဲ့အစီအစဉ်တွေမှာဆိုရင်ကျမတို့ဖက်ဒရယ်နဲ့ပတ်သက်ပြီးတော့အသိပညာလေးတွေကျမတို့ဖြန့်ဖြူးပေးနေတာလေးရှိရဲ့။ဒါပေမဲ့ဖက်ဒရယ်ဆိုတာကိုကျမတို့ကဟိုလေဘယ်လိုခေါ်မလဲ။တကယ်စနစ်တကျဟိုဘာသာရေးတစ်ခုကိုချင်းကပ်တယ်လို့မျိုးချင်းကပ်ထားတဲ့ကျမတို့ခုနကကျမတို့ပြောခဲ့ပင်လုံးပြန်တော့တာပေါ့နော်ကျမတို့ရဲ့ဂတိကဝတ်တိုင်းပြည်တစ်ခုကိုစုစည်းပြီးတော့ဟိုတည်ထောင်ရမယ်ဆိုရင်အဲ့ဒီဂတိကဝတ်ကလိုအပ်တယ်ပြီးတော့ဒန်းနူညီမျှမှုကိုပေးဖို့လိုတယ်ငါတို့အတူတကွာတည်ထောင်နေဆိုတော့ယူဆချက်ပေါ့နော်အခြေခံယူဆချက်မျိုးရှိဖို့လိုတယ်ဆိုတော့အဲ့ဒါဟာကိုအခြေခံတဲ့ Federal ပုံစံမျိုးကျမတို့အသိပညာဖြန့်ဝေဖို့အထူးသဖြင့်ဗမာအများစုရှိတဲ့နေရာတွေမှာလိုအပ်တယ
် Federal ဆိုလို့ရှိရင်ဟိုရင်တော့အခုလက်ရှိပါသေးတဲ့အဲ့ဒီတန်ပြာခွတ်ထွက်မယ်ကိုတမ်းပြပြုတ်ခွဲမဲ့အယူအဆဆိုပြီးအရင်စစ်တပ်စစ်အစိုးရလက်ထက်ကမိုင်းတိုက်ခဲ့တဲ့အတွေ့အခေါ်အယူအဆလည်းလူတချို့ရဲ့အကောင့်ထဲမှာ sini romeli tu tu pihon utama bituri jara mah mima lulu jama so mah pihon orang aku lawan ni di The Wings Institute mah solution le di muda ini jasa kisah yang lalu ni tu nampi ni lah sih so hari mah tu nampi ni dah ada bahan bawa ram di tu nampi jauh lah jara lalu ni dia amian jara mah awal dulu mew aku tuan ni lebih mewah le ini ramu le federation ni demokrasi pompore hari bawa tu ya mego ni apa lulus sih tu amian ni
ตึกอติปัญญาเนี่ยอ้งหน้ากูเปียงเลยผู้조사ล่ะแท้ตัวจมรัวตรุบาตรุน่ะลงหน้ากูเปียงเลยผู้조사บ่เนาะตะนั้นไปล่ะแท้จมรัวไอ้เดต้าดิกูตั๋วได้ตรุเนี่ยสกาดันโหหน้าถองเนี่ยที่ด้วยหมู่ไปเลยสอเฟเดอรัลเนี่ยปะตัดไปแล้วคั่วถั่วยีลูกคุณน่ะว่าลุงเหงีดิจ้าเนี่ยมาแล้วชื่อเลยลูกจี้โหบ่เนาะปูไปแล้วโหอะฉะละเนี่ยปูเว้ยลูกจ้ามาปูชื่ออ่ะบ่สออะหลูหาเมมาจมรัวที่ด้วยหมู่ไปไล่ได้อาการจ้ะได้ ီတော့တက်မတော့ဆိုတဲ့စကားရဲ့ပုံမှာဘာလို့ညင်းနေတာလဲပေါ့နော်ဟိုဒါချက်ကူးတော့တက်မတော့မဖြစ်ချင်ဘူးလားတို့နောက်တစ်ခုကဟိုဘာလို့ခွဲထွက်ခွင့်ကိုတောင်းနေတာလဲပေါ့အဲ့တော့ဆိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ထိတွေ့ခွင့်ရတဲ့အခါကျတော့ဓာတ်ရိုက်မေးခွန်းမေးလို့ရတယ်အဲ့ဒီပုံမှာလည်းအဖြေအစင်းနေရှိပြီလား
လက်ရှိနိုင်ငံရေးအနေအထားတွေမှာပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအောက်မှာတန်းသားပြည်သူတွေရောမြန်မာပြည်သူတွေရောတကယ်ကိုစည်စည်လုံးလုံးနဲ့ဟိုတက်တိုက်ဝန်းဝန်းညှော်မှန်းခဲ့ကြတဲ့အတိုင်းဒီလွတ်လပ်ရေးဖခင်ကြီးတွေညှော်မှန်းခဲ့တဲ့အတိုင်းဟိုတိုင်းပြည်ပြည်တော်စုစနစ်ကြီးကိုဖော်ဆောင်ဖို့အတွက်ကျွန်တော်တို့ဒီအဆုံးသတ်အနေနဲ့ပေါ့နော်ဘယ်လိုပုံဖော်ကြမလဲဖက်ဒရယ်ကပထမလားဒီမိုကရေစီကပထမလားဆိုတာဟာအဲ့ဒီဟာကိုဘယ်လိုကျွန်တော်တို့ညီကုန်းချုပ်သုံးသပ်လို့ရမလဲ
အာကျွန်တော်တို့ဒီတိုင်းပြည်ကြီးထဲမှာအတူတူနေလာတာ90ကျော်လာပြီ90ကျော်လာတဲ့အခါမှာဒီနေ့အထိကျွန်တော်တို့မငြိမ်းချမ်းသေးဘူးမငြိမ်းချမ်းသေးဘူးဆိုတော့ကျွန်တော်တို့တွေကငြိမ်းချမ်းစွာအတူတကွရှင်တွဲနေထိုင်ခြင်းနဲ့စိတ်ရှိသေးသလားဒါကျမတို့ဒါအရင်အခြေခံကြတဲ့မေးခွန်းဖြစ်တယ်ဒါကိုကျမတို့မေးတင်တယ်ဒါကျမဒီမှာကောင်းကောင်းကြီးပြောရဲတယ်ကျမတယောက်တည်းအနေနဲ့ဆိုရင်တော့ဒါကျမတို့ဒီတိုင်းပြည်ကြီးထဲမှာဒီထောင်စုကြီးထဲမှာကျမတို့ငင်းချမ်းစွာအတူတကွဲရှင်တွဲနေထိုင်လို့လည်းစိတ်ရှိတယ်ရှိတဲ့အခါမှာအဲ့ဒါကိုကျမတို့ကအတင်းအတွတ်သွင်းလို့မရအောင်ညီတိအခါမှာခွဲမထွက်ရဆိုတဲ့ပုံမှန်မျိုးတွေနဲ့တော်တယ်လို့မရအောင်ဟိုကျိုးနဲ့ခြီထားတာထက်အဟိုမမြင်နိုင်တဲ့ဂတိကဝတ်တွေတန်ရောစင်နေနဲ့အခြီနောင်ထားတဲ့ပြည်ထောင်စုကပို့ပြီးတော့မှခိုင်မာလိမ့်မယ်လို့ကျွန်တော်တို့ယူဆတယ
်အမျိုးသားပြန်လည်ညီညာစီပေါ့နော်တောင်အာဖရိကမှာဆိုရင်ဒါတော်တော်လေးအောင်းအောင်မြင်လောက်ခဲ့တဲ့ဥပမာလေးရှိတယ်မဖြစ်လို့လဲကိုယ်တိုင်လေ့လာခဲ့ကြတဲ့အနေအထားလေးရှိတာဆိုတော့အဲ့ဒီဟာတွေရဲ့အရေးပါမှုအပါအဝင်ပေါ့ဒီကျွန်တော်တို့ရှေ့ဆက်သွားမယ်လန်ခီမှာပါလို့အတလဲဆိုတော့ကျွန်တော်ညီကုန်းချိုလို့ပြောပါဦ
းကျမတို့ဒီလူဖွဲ့စည်းကဟိုဖြစ်ခဲ့တဲ့အနာတွေအများကြီးရှိအောင်ခံစားချက်တွေလည်းအများကြီးရှိရယ်နစ်နာခဲ့တာတွေလည်းအများကြီးရှိတယ်ဆိုတော့နစ်နာခဲ့တာတွေအများကြီးရှိတဲ့အပေါ်မှာကျွန်တော်တို့ကဒီနစ်နာခဲ့မှုတွေတကယ်ဆုံးရှုံးနစ်နာခဲ့ရဆိုတော့ဟိုအခြေအနေတွေကိုကျွန်တော်တို့ကလက်ခံဖို့လုပ်တယ်အဲ့တော့ကျမတို့အခုကြိုးစားနေတာတော့ကျွန်တော်ကဟိုလူဖွဲ့စည်းရနေပြီးတော့ကြိုးစားနေတာပေါ့နော်လူဖွဲ့စည်းအချင်းချင်းကြိုးစားနေတာကြီးတော့ရှိရယ်ဒါပေမဲ့ကျွန်တော်တို့အစိုးရကမွာရာပိုင်းရစူးစမ်းနိုင်ရင်တော့ကျွန်တော်ပို့ပြီးတော့အောင်မြင်တဲ့ဟိုတိုင်းပြည်တိဆောက်ခြင်းဖြစ်မှာပေါ့ကျွန်တော်တို့ဟို nation building တိုင်းပြည်တစ်ခုကိုဘယ်လိုပြန်တိဆောက်မလဲဆိုတာကျွန်တော်တို့ခုနပြောသလိုပုံသဏ္ဍာန်အနေနဲ့တိဆောက်လို့မရပါဘူးဟိုကော်မတီတွေဖွဲ့ပြီးတော့ကျွန်တော်တို့ဟိုဝတ်စုံတိုင်းသားဝတ်စုံတွေဝတ်ပြီးတော့ပုံသဏ္ဍာန်အနေနဲ့တိဆောက်ထားတယ်တကယ်စိတ်ဆန္ဒနဲ့တိုင်းပြည်တစ်ခုကိုငါတို့အတူတကွပြန်ပြီးတိဆောက်ခြင်းနဲ့ဆိုတဲ့စိတ်မျိုးပေါ်လာအောင်တိဆောက်ဖို့လိုတယ်ကျွန်တော်တို့ဟိုဗမာအများစုကဗမာတိုင်းသားအများစုကပဲငါတို့ကဟိုငါတို့တိုင်းပြည်ကိုနှိပြောင်းဖန်ပြီးပေးမယ်ပေါ့နော်ငါတို့เนี่ยပဲပေါင်းနေပါလို့စူးစမ်းရတဲ့တကယ်ကိုဗမာတွေရောတခြားရှမ်းချင်းကချင်းလူနယ်မျိုးစုအသေးလေးတွေဟာအစဒီတိုင်းပြည်မှာငါတို့စုစုစည်းစည်းပေါင်းစုတိထောက်တိဆောက်ချားတဲ့တိုင်းပြည်တစ်ခုကိုဖော်ဆောင်မယ်ဆိုတဲ့စိတ်ဆန္ဒမျိုးနဲ့တိဆောက်မှသာလဲအဲ့ဒီတိုင်းပြည်ကခိုင်မာတဲ့မြင့်မြန်တဲ့တိုင်းပြည်ဖြစ်လိမ့်မယ်လို့ကျွန်မအနေနဲ့ယုံကြည်ရယ်ကျွန်တော်တို့ဟိုအတင်းချုပ်ထားတာကဟိုကျွန်တော်တို့ပို့ပြီးတော့ဟိုဘယ်လိုခေါမလဲဖီအားနဲ့ပေါ့နော်ဖီအားနဲ့ဆွဲချုပ်ထားတာကကျွန်တော်တို့တုံ့ပြန်မှုပို့ပြီးတော့ဖြစ်စီပါတယ်စိတ်ဆန္ဒကိုသာတိဆောက်ဖို့လိုပါတယ်အဲ့တော့ဂတိကဝတ်တွေကိုကျွန်တော်တို့ဖြည့်ဆည်းပေးဖို့လိုတယ်ဖြစ်ခဲ့တဲ့ပြဿနာတွေကိုကျွန်တော်ဖြည့်ရှင်းပေးဖို့လိုပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။မင်းရောင်းပါ။ကျေးဇူးတင်ပါတယ
်။ကိုဇော်ဝင်းလိုက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American အသံရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ် January 5ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြအစီအစဉ်တွေနားဆင်ရမှာပါ။အရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုလနှစ်ရက်နေကအာနာယအန်အန်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာလာမယ့် 2020 ရွေးကောက်ပွဲအတွက်ရည်ရွယ်ပြီးဘူတိုင်းသားရေးရကော်မတီတက်ကိုဖွဲ့စည်းလိုက်တယ်လို့ထုတ်ပြန်ကြေညာပါတယ်။ကော်မတီကို NLD ပါတီရဲ့ကချင်တိုင်းသားပြည်သူ့လွှတ်တော်အမတ်ဦးအင်ထုံးခါနော်ဆန်ကိုဥက္ကဋ္ဌ၊ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြစ်ကိုဒုက္ကဋ္ဌ၁ဒေါက်တာတင်မျိုးဝင်းကိုဒုက္ကဋ္ဌ၂တာဝန်ပေးပြီးဖွဲ့စည်းထားတာတွေ့ရပါတယ်။ဒီကော်မတီဟာတိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်မယ်လို့အကြမ်းဖျင်းယာထားပေမဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေအပြေးယူလုပ်တာမျိုးတော့လုံးဝဆွေးနွေးမှာမဟုတ်ဘူးလို့NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကပြောဆိုထားပါတယ်။လက်ရှိ NLD ပါတီနဲ့တိုင်းသားနိုင်ငံရေးပါတီတွေရဲ့ဆက်ဆံရေးအခြေအနေဘယ်လိုရှိနေသလဲ။အာဏာရ NLD ပါတီဟာဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်မယ်လို့ကြွေးကြော်နေသလိုတကယ်ပဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်နေသလား။အခုဖွဲ့စည်းလိုက်တဲ့တိုင်းသားရေးရာကော်မတီကရောအကျိုးဖြစ်ထွန်းတာတွေလုပ်နိုင်မလားဆိုတာလေ့လာတင်ပြသွားပါမယ်။
1990ခုနှစ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစတင်တည်ထောင်ခွင့်ပြုလိုက်ခြင်းကစ2015 NLD ပါတီရွေးကောက်ပွဲအနိုင်ရချိန်အထိ NLD နဲ့တိုင်းသားပါတီတွေဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်။အထူးသဖြင့်ရက်ဆက်ကြမ်းကြုတ်တဲ့ဆင်အာနာရှင်တွေရဲ့ PC နှိပ်စက်မှုအမျိုးမျိုးကိုအတူတကွကြမ်းကြမ်းခံတွန်းလှန်ခဲ့ကြတဲ့သမိုင်းကြောင်းရှိခဲ့လို့ပါပဲ။2010ပြည်နှစ်မှာဆင်အာနာရှင်တွေကသူတို့ဘာသာသူတို့ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုအသုံးပြုပြီးသူတို့ကိုယ်တိုင်ကြီးကြပ်ကျင်းပပေးတဲ့ရွေးကောက်ပွဲဟာလွတ်လပ်မှုတရားမျှတမှုမရှိလို့ NLD ပါတီရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခြင်းမပြုခဲ့သလိုရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပါအဝင်ကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့တိုင်းသားပါတီတွေကလည်းဝင်ရောက်ရှင်ပြိုင်တာမလုပ်ခဲ့ကြပါဘူး။ဒီအတွက်ဆရာနာရှင်တွေကျင်းပပေးတဲ့ရွေးကောက်ပွဲနဲ့ရွေးကောက်ပွဲရလဟာမေးခွန်းထုတ်เสียဖြစ်ခဲ့ပြီးနောက်ပိုင်းရွေးကောက်ပွဲဥပဒေနီးဥပဒေတွေကိုပြင်ပေးတာကြားပြက်ရွေးကောက်ပွဲလုပ်ပြီးဒေါအောင်ဆန်းစုကြည်နဲ့ NLD အမတ်တွေကိုလွှတ်တော်တွင်ခေါ်သွင်းတဲ့အခြေအနေရောက်စေခဲ့ပါတယ်။အဲ့ဒီကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့သဘောထားကွဲလွဲမှုဟာ2016ခုနှစ်စံ NLD ပါတီအစိုးရဖွဲ့ချိန်ကစပါတယ်။NLD ပါတီခေါင်းဆောင်တွေဟာရွေးကောက်ပွဲမှာတမနာရွေးနိုင်အစိုးရဖွဲ့နိုင်လောက်တဲ့အထိမဲအပြတ်သက်နိုင်ရခဲ့ပေမဲ့အစိုးရဖွဲ့တဲ့အခါမဟာမိတ်တိုင်းရင်းသားပါတီတွေကတိုင်းရင်းသားတွေစုံစုံကြီးကြီးထည့်သွင်းဖွဲ့စည်းတဲ့ဆိုတဲ့ပုံရိပ်ကိုလိုချင်ခဲ့ပါတယ်။ဒါပေမဲ့အစိုးရဖွဲ့တဲ့ဘသူတွေထည့်သွင်းတင်တယ်လဲဆိုတာသက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့တိုင်ပင်နာမျိုးမလုပ်ခဲ့ပဲကိုဘာသာကိုရွေးချယ်ကန့်လန့်ခံထားခဲ့တာကြောင့်သဘောထားကွဲတွဲမှုစပြီးဖြစ်ပေါ်ခဲ့တာပါအထင်ရှားဆုံးကတော့ကာလကြာရှည်မဟာမိတ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ဖြစ်ပြီး NLD ရဲ့ပြည်ထောင်စုအစိုးရဝန်ကြီးတနေရာနဲ့ပြည်နယ်ဝန်ကြီးတနေရာပေးမဲ့ကန့်လန့်ချက်ကိုငြင်းပယ်ခဲ့ပါတယ
် NLD အစိုးရတာဝန်ယူပြီးနောက်ပိုင်းကာလမှာလည်းပြည်ထောင်စုအစိုးရအဖွဲ့ပြည်နယ်အစိုးရအဖွဲ့တွေနဲ့လွှတ်တော်အသီးသီးရဲ့လှုပ်ဆောင်ချက်တွေဟာမဟာမိတ်တိုင်းသားပါတီတွေကိုကျင့်နှံ့မှုမဖြစ်စေခဲ့ပါဘူး တကယ်တော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်တော်စုအနှစ်သာရလုံးဝမရှိတဲ့ဖွဲ့စည်းပုံလို့ပြောနိုင်ပါတယ်။ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဆိုပြီးနာမည်2မျိုးနဲ့လွတ်တော်200ဖွဲ့စည်းထားပေမဲ့တဘောရကွယ်လဲတာတွေရှိရင်လွတ်တော်200ပေါင်းဆုံးဖြတ်တာကိုကြည့်ရင်ပဲလွတ်တော်200ဟာဒန်းတူမဟုတ်ဟန်ပြသဘောလောက်ခွဲခြားထားတာသိမြင်နိုင်ပါတယ်။ဒါပေမဲ့ဖွဲ့စည်းပုံကဘယ်လိုပဲပြဋ္ဌာန်းထားပါစေတကယ်တမ်း NLD ပါတီကသာဆန္ဒရှိရင်အစိုးရအဖွဲ့လောက်ရတွေမှာလွတ်တော်တွေထဲမှာပြည်တော်စုပုံတံဖြစ်အောင်ဖက်ဒရယ်အနှစ်သာရပေါ်အောင်ကောင်းကောင်းကောင်းထည့်ဖော်လို့ရပါတယ်။အဓိပ္ပာယ်ကတော့လွတ်တော်တွေရောက်လာတဲ့တိုင်းသားပါတီတိုင်းသားအမတ်တွေနဲ့နီနီကကပူးပေါင်းဆောင်ရွက်ပြည်နယ်အရေးအရာတိုင်းသားအရေးအရာငြိမ်းချမ်းရေးအရေးအရာတွေနဲ့ပတ်သက်ရင်တိုင်းသားပါတီတွေရဲ့သဘောထားနဲ့တစ်ထပ်တည်းကြောက်ညှိနှိုင်းဆွေးနွေးပြီးမှဆောင်ရွက်တာမျိုးပါ
။တကယ်လက်တွေ့မှာတော့အဲ့ဒီလိုအခြေအနေပေါ်ပေါက်မလာယုံမကကာလကြာရှည်ဒုက္ခအတူတူခံခဲ့ကြတဲ့ဆရာနာရှင်စနစ်ကိုအတူတကွတိုက်ပွဲဝင်ခဲ့ကြတဲ့မဟာမိတ်တိုင်းသားပါတီတွေနဲ့ပုံမှန်တွေ့ဆုံပွဲလောက်ကိုတောင်ကျင်းပနိုင်ခြင်းမရှိတော့တာကိုတွေ့ကြရလိုပါပဲဒီအခြေအနေကိုကြည့်လိုက်ရင် NLD ပါတီဟာ Federal ပြည်ထောင်စုတည်ဆောက်မယ်လို့တဖွာဖွာပြောဆိုနေပေမဲ့တကယ်အခွင့်အရေးရသည့်တိုင်ဘာကူမှဖြစ်ဖြစ်မြောက်မြောက်အကောင့်ထဲပေါ်လာမျိုးမတွေ့ရတာမို့တကယ်ပဲဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ဆန္ဒရှိရလားဆိုတာမေးခွန်းထုတ်เสียဖြစ်လာပါတယ်အခုဆိုရင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုယ်တိုင် NLD ဟာတကယ်ပဲဖက်ဒရယ်ပြည်ထောင်စုကိုတီထောင်ခြင်းပါရဲ့လားဆိုတာတွေးတောဆပြုလာပါပြီ2008ဖွဲ့စည်းပုံရဲ့ပေးထားချက်အရရွေးကောက်ပွဲနဲ့ပတ်သက်ပြီး NLD အနေနဲ့မာနတက်မယ်ဆိုရင်လည်းတက်เสียပါသမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဆိုရင်ပြည်ထောင်စုအဆင့်လွတ်တော်အတွက်အမတ်နေရာ333ရောက်နိုင်ဖို့လိုပါတယ်။ဖွဲ့စည်းပုံအရတိုင်းခုနှစ်တိုင်းမှာအမတ်နေရာ292နေရာရှိပြီးပြည်နယ်ခုနှစ်ခုအတွက်အမတ်နေရာ209နေရာပဲရှိပါတယ်။တိုင်းသားပါတီတွေအလွန်အားကောင်းပြီးပြည်နယ်တွေမှာအနိုင်ရမှုများတဲ့ဆိုသည့်တိုင်း NLD ပါတီဟာပြည်နယ်တွေကနေအမတ်နေရာ200ကျော်မှအမတ်50 60လောက်ရရင်ပဲလွတ်လွတ်ကျွတ်ကျွတ်သမရရွေးနိုင်အစိုးရဖွင့်နိုင်ပါပြီ။ဒီနယ်တွေမှာတက်ဆိုင်ရာတိုင်းရင်းသားမဟုတ်သူတွေနေထိုင်ပြည့်နှက်မှုများပြားလာတာမဲပေးခွင့်ရနေတာကလည်းတိုင်းရင်းသားပါတီတွေထက် NLD လိုပါတီမျိုးကိုပိုးပြီးအသာရစေပါတယ်
။ဒါကြောင့်လဲ NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့အမတ်နေရာမဲဆန္ဒနယ်မြေညှိနှိုင်းအလဲအလှယ်လုပ်ပြီးပြိုင်မှာမဟုတ်ဘူးလို့ခတ်တင်တင်ပြောဆိုနေတာဖြစ်ပါတယ်။ဒီလိုမာနထောင်လွှားတဲ့ပြောဆိုချက်ကြောင့်ပဲကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့စီလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UND အဖွဲ့ဝင်တိုင်းသားပါတီတွေက NLD နဲ့ဘာမှဆွေးနွေးစရာမရှိဘူးလို့ထုတ်ဖော်ပြောဆိုတဲ့အဆင့်ရောက်ခဲ့ပါပြီ။ဒီချက်တွေကိုကြည့်ရင် NLD ပါတီကဖွဲ့စည်းတဲ့ဗဟိုတိုင်းသားရေးရာကော်မတီဟာတိုင်းသားအရေးပြည်ထောင်စုအရေးဖက်ဒရယ်အရေးတွေကိုစွမ်းဆောင်နိုင်လိမ့်မယ်ဆိုပြီးမျှော်လင့်လို့ရနိုင်မယ်မဟုတ်ကြောင်းပါ။
ဥစည်သူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်းနှလာနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
ဘရရှ်မြန်ကယ်အလရအန်အန်ဒီပါတီဟာမကြခင်ရက်ပိုင်းကပဲတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်ပါတယ်အန်အန်ဒီပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2020ရွေးကောက်ပွဲအတော်လေးရှင်ပြန်ရမယ့်အခြေအနေမျိုးမှာအခုလိုဗဟိုတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တဲ့အပေါ်အန်အန်ဒီပါတီရဲ့တိုင်းသားရေးရာမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပေါင်းစွန်းနေမြင်များလူတဲ့တို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပေါင်းစွန်းနေမြင်များကြမဲ့တို့ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကန္တာကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာနှစ်သက်ရဲ့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်နဲ့ရှင် VOE ကိုရေးလာကြတဲ့တောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်နော်အခုအရေးအဆုံးနှစ်သက်နှုတ်ခွန်းဆက်စကားဆိုလာကြတဲ့တောရရှင်ရဲ့စာတွေကိုပြောပြပေးခြင်းပါတယ်မောင်တုံညမန်းဆိုတဲ့တောရရှင်ရဲ့နှစ်သက်ဆူတောင်းကတုံညဗလာမဟုတ်ဖဲနဲ့အတော်လေးကိုမင်္ဂလာပေါင်းဆောင်ရင်းပေးလာလို့အထူးကျေးဇူးပါလို့အရင်ပြောချင်ပါသေး
။ VOA ဖွဲ့သူဖွဲ့သားအားလုံးစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံကြ၍စီးပွားဥစ္စာတိုးတက်ကြွယ်ဝကြပါစေ။ကျွန်တော်မြန်မာနိုင်ငံတော်ကြီးလဲစစ်ပွဲတွေခြုံငင်း၍အေးချမ်းသာပြီးတိုင်းသားညီကိုမောင်နှမများအေးချမ်းသာစွာနေနိုင်ကြပါစေ။
ဟုတ်ကဲ့ပါတိုင်းသားညီကိုမောင်နှမများအေးချမ်းသာစွာနေနိုင်ကြပါစေတဲ့မြန်မာနိုင်ငံအတွက်အထူးလိုအပ်နေတဲ့ဆုတောင်းဖြစ်ပါတယ်။ပက်ထရစ်ရှာမာဆိုတဲ့တော်ရရှင်ကတော့နှစ်သက်မှာ VOA ဝိုင်းတော်သားတွေအားလုံးပျော်ရွှင်ကျမ်းမာချမ်းသာပါစေပို့ပြီးတော့အောင်မြင်ပါစေကြောင်းဆုတောင်းပေးလိုက်ပါတယ်လို့အစားချီပြီးတော့အခုလိုမျိုးနှစ်သက်ဆုမွန်ချွေလာပါတယ
်ငယ်စီကတည်းကအဖေ VOA နားထောင်နေတာပါကိုယ်တိုင်လည်းရောပြီးနားထောင်ဖြစ်ခဲ့တယ်နောက်ပိုင်း VOA သတင်းနားထောင်လိုက်ရရင်အဲ့ဒီနေ့အတွက်တခခုလုံးနေတယ်လို့ပဲဟိုးရင်ကတော့ရေဒီယိုခေတ်ပေါ့အဖေကတည်းကလက်ဆင့်ကမ်းလာလိုက်တာအိတ်ဆောင်တက်ခဲရေဒီယိုသုံးလုံးတောင်ဖြစ်နေပြီမနေ့လမ်းလျှောက်ထွက်လဲ VOA နားထောင်ရင်ပေါ့အခုတော့ဖုန်းနဲ့ကြည်ကြည်လင်လင်ပဲနားထောင်ပြစ်တယ်အဆင်ပြေပါတယ်ကမ္ဘာသတင်းမြန်မာသတင်းဘုဒ္ဓတအချိန်မီတည်ခွင့်ရလို့ကျေးဇူးတင်ပါတယ်အသက်60ကျော်နေပါပြီနှစ်စဉ်နှစ်တိုင်း VOA ကလင်ဒါပြစ်ဖို့ပြေလို့လဲထပ်မံပြီးကျေးဇူးတင်ရပါတယ် VOA
သရရှင်ပက်ထရစ်ရှာမာရဲ့နှစ်သက်ဆုတောင်းလက်ဆောင်မှဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်စာအုပ်လည်းရင်းနဲ့ရေးပြီးတော့စကန်လုပ်ပြီးတော့ဖတ်ပြီးတော့ပို့လာတဲ့ကြောက်စင်မျိုးကဘဘကျွေရဲ့စာကိုလည်းလက်ခံရရှိပါတယ်အထူးကျေးဇူးတင်ပါတယ်ဘဘကြီး
တို့ကအသက်80အရွယ်လူကြီးတူပါဒါကြောင့်သမီးလို့ပဲကင်မွန်းတက်လိုက်ပါတယ် VOA အဖွဲ့တော်သားများအားလုံးချမ်းမှချမ်းသာကြပါစေမိဘများစကားရပုံစံမျိုးချရတော့ဘဟုတုရတိုးရပါတယ်မညိုရဲ့မတူတာလေးတွေကိုလည်းလွမ်းမိပါရဲ့ရခင်အဖွဲ့တော်ဟောင်းသားတွေတော်မြင့်မြင့်စောတို့ဥဝင်းအောင်တို့ကအစအားလုံးကိုတရိယာမိပြန်ပါတယ်မီဒီယာကောင်းတစ်ခုအဖြစ်ကမ္ဘာအကျိုးမြမအကျိုးဆက်လက်သေဖို့နိုင်ကြပါစေတောင်းပန်ချင်တာကမနက်၈နာရီနားထောင်ခွင့်ရသူမို့ဖိုင်မမပွင့်မိအောင်စ조사ဆောင်ရွက်ပေးစေချင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဘဘကျွေမနက်၈နာရီပြန်လွှင့်အစီအစဉ်ကိုနားထောင်တဲ့ဘဘကျွေအတွက်နှစ်သက်မှာဒီဖိုင်မားတွေမနာထောင်မိပါစေနဲ့လို့ဆုတောင်းမိပါတယ်နော်တစ်ခါတစ်ခါကျမတို့တွေစောင်းတွင်းအချိန်ပြောင်းတဲ့အခါမျိုးဒါမှမဟုတ်လေຫນွေဦးအချိန်ပြောင်းတဲ့အခါမျိုးတွေမှာဆက်ကနေပြီးတော့အော်တိုမေးရှင်းအလိုလျောက်ဆွဲယူရတဲ့စနစ်ကအချိန်မှားပြီးတော့ဆွဲရပါတယ်အဲ့ဒါတရက်နှစ်ရက်ပါဘာလို့လဲဆိုတော့ချက်ချင်းဒီ system ကို update လုပ်ရတာမလို့ပါချက်ချင်း system ကိုပြန်ပြီးတော့ပြောင်းပြီးတော့ဒီဆက်ကိုအမိန့်ပေးရတာမလို့ပါဒါမှမဟုတ်ဒီဟာကိုတေချာတတိထားလှုပ်ဆောင်ဖို့ engineer ဌာနကိုတတိပေးထားပါတယ်ရှင်အထူးကျေးဇူးတင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကအမြဲတမ်းစာရေးနေကြမြန်မာသမားတော်ကြီးဦးသိန်းထွန်းစီကအစာမလာတာကြားလို့တော့မှတလောကဦးသိန်းထွန်းအကြောင်းကိုကျွန်မစဉ်းစားနေမိပါတယ်တိုက်တိုက်ဆိုင်ဆိုင်ပဲဟိုဒီနေ့ကဒီသမားတော်ကြီးအန်တီဒေါကင်ဆိုးဝင်းစီရေးထားတဲ့စာကိုကျွန်မတို့လက်ခံရရှိပါတယ်ရန်ကုန်ရုံးကနေပြီးတော့ဒီစာတွေကိုအချိန်မီစကန်ဖတ်ပြီးတော့ပို့ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မြန်မာသမားတော်ကြီးဦးသိန်းထွန်းကအခုလိုရေးလာတာပ
ါ VOA ဒေါကင်ဆိုးဝင်းရဲ့မန္တလေးမြို့အနှစ်140ကရွှေချောင်းတော်ကြီးအကြောင်းကိုပြေဆောင်စွာမေးမြန်းတင်ဆက်ပေးသွားသည်ကိုနာတော်တာဆင်လိုက်ရတော့ရှေးခေတ်ဟောင်းအောက်မေဘွေရာကျွန်တော်တို့ဝါသနာထုံသူတွေအတက်တော့တံပိုးဖြတ်လို့မရပါဘူး VOA ဒေါခင်ဆိုးဝင်းကိုလည်းဂျေဇူးအထူးတင်ရှိပါတယ်ရွှေမန်းမြို့ကြီးကိုရောက်တော့အခါမှာတွားရောက်ပြီးပြန်လည်ပြုပြင်မှုတွေကိုကြည်ညိုလေ့လာပါဦးမယ် VOA ဒေါခင်ဆိုးဝင်းကိုဤကျမ်းမှာစိတ်ဤချမ်းသာခြင်းဖြင့်ထာဝရပြေဆောင်နိုင်ပါစေ
တမတော်ကြီးဦးသိန်းထွန် VOA အစီအစဉ်တွေကိုမှတ်မှန်နောက်ပိုင်းမှာလည်း VOA ရဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုပါနားဆင်ပြီးတော့အားပေးနေတဲ့ပုံရပါရနော်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒါနဲ့နှစ်သက်မကူခင်လေးမှာကျမတို့ VOA ဝိုင်းတော်သားတွေအဲတော်တော်များများပဲအေးအေးမိပြီးတော့အတန်တွေဝင်နေကြအတန်တွေနားနေကြတာအခုတလောအတန်လွှင့်အစီအစဉ်တွေကိုနားထောင်ကြည့်ရင်တော်ရရှင်တွေသိကြမယ်ထင်ပါတယ်ဟိုတပတ်ဆယ်ရက်ဆိုရင်တော့ပြန်ပြီးတော့ကောင်းသွားပြီးအတန်ပြန်ထွက်သွားတာမျိုးပါလောလောဆယ်တော့တော်တော်လေးကိုဖတ်ရတဲ့အတန်တွေအဆင်မပြေဖြစ်နေလို့အားလုံးသိခဲ့ပြီးတော့နားဆင်ကြပါလို့ပဲပြောချင်ပါတယ်နော် ကိုမောင်လဲဆိုတဲ့တော်ရရှင်ရေးလာတဲ့နှစ်တက်နှစ်ခုမှာတော့2020နှစ်တက်မှာဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပြီးတော့လိုရင်းစင်နာတွေပြည့်စုံကြပါစေလို့ဆုမွန်တောင်းပေးပါရစေ။ကျေးဇူးတင်ပါတယ်ကိုမောင်လဲ။သူက
ဒါရအေးချမ်းကြပါစေ VOA ဝိုင်းတော်သားများ VOA နားထောင်တာနှစ်30နီးပါးရှိပါပြီ။ယခုတိုင် VOA ကကောင်းနေစေအားပေးနေစေပါ။သတင်းအသစ်တွေကိုအချိန်နဲ့တပြေးညီတီးခွင်ရအောင်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါ။ဒါရတဲ့နေ့သစ်နန္နခင်းတွေမှာအတန်ကြည်လင်ပြတ်သားပြီးအတန်ဩဇာကောင်းတဲ့ VOA ဝိုင်းတော်သားတွေရဲ့သတင်းတွေကိုနားဆင်ရတာတကယ်ကိုကျေနပ်မိပါတယ်လို့ချင်းတွင်းမြကန်တပေစင်သေးကြီးရွာကနေ VOA ဝိုင်းတော်သားအားလုံးသားရပျော်ရွှင်နိုင်ကြပါစေလို့နှုတ်ခွန်းဆက်လိုက်ပါတယ် VOA
ဟုတ်ကဲ့ပါကျွန်တော်ဝိုင်းတော်သားတွေကလည်းသောရရှင်တွေအားလုံးသားရပျော်ရွှင်နိုင်ကြပါစေလို့ပြန်ပြီးနှုတ်ခွန်းဆက်သားပါတယ်ရှင်ဒီဇင်ဘာ26ရက်နေ့ကရင်နှစ်တကူနေ့မှာနှစ်သစ်စုမတောင်းလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖတ်ပြပေးချင်ပါတယ် Solaf ဆိုတဲ့သောရရှင်မှာ
ကရင်နှစ်မှာ VOA ဖွဲ့သားအားလုံးစိတ်ချမ်းသာကိုကျမ်းမှာရှိကြပါစေတည်င်းနေလည်းနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အဖွဲ့သားရဲ့ဓာတ်ပုံလည်းပို့ပေးလို့ရမယ်ဆိုရင်ပို့ပေးပါအောင
်ဟုတ်ကဲ့ပါကရင်နှစ်တင်မှာလည်းဒီသောရရှင်ကအဖွဲ့သားတွေအားလုံးကျမ်းမှာကိုစိတ်မြဲကြပါစေဆိုပြီးဆုတောင်းပေးလာတာပါဟုတ်ကဲ့ကျွန်တော်တို့အခုလိုမျိုးဘယ်လူမျိုးဘယ်ဘာသာရဲ့နှစ်တကူပဲဖြစ်ဖြစ်နှစ်တကူနှုတ်ခွန်းဆက်တန်နေကြရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာကျေနပ်မိပါတယ်ကိုဆောလော့ဖ်ကဓာတ်ပုံပို့ပေးပါအောင်ဆိုလို့ကျမတို့ဒီအဖွဲ့သားတွေဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကြည့်ချင်နေဆိုတော့ကျမတို့ရဲ့ Facebook ပေါ်က VOA မြန်မာပိုင်းစာမျက်နှာမှာလာပြီးတော့ကြည့်ရှုနိုင်ပါတယ်လို့အသိပေးချင်ပါတယ်ကျမတို့ VOA ရုံးကဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဒီအခမ်းအနားတွေကဓာတ်ပုံတွေနောက်ပြီးတော့ဟိုအထူးကိစ္စရှင်ရှိသူမျိုးကြိုးကြိုးကြတင်ပေးထားတဲ့ပုံတွေအဲ့ဒီမှာတော့ပြီးတော့ကြည့်လို့ရပါတယ်ကျမတို့ဗီဒီယိုအစီအစဉ်တွေမှာလည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ပုံတွေကိုမကြာခဏတွေ့နိုင်ပါတယ်နော်နာနာဆိုတဲ့တော်ရရှင်ကတော့ပြက်ကြိန်ပို့ပေးလို့ကျေးဇူးပါတယ်။နက်နက်တိုင်းရေဒီယိုနားထောင်ရကျုံနဲ့ပါတယ်။မိုးလင်းနာနဲ့ရေဒီယိုဝါသနာရှင်မှာဈေးရောင်းရင်းနဲ့နားထောင်တာနှစ်ပေါင်း30ရှိပါပြီတဲ့။အမြဲတမ်း view တော်ရရှင်ဖြစ်ပါတယ်။ခုနကတော့တော်ရရှင်တယောက်ကမောင်တုံညဆိုတဲ့တော်ရရှင်တယောက်စာရေးလာတာတော်ရရှင်နဲ့ကြားလိုက်မယ်ထင်ပါတယ်နော်။ဒီတစ်ခါလေတိုက်တိုက်ဆက်ဆက်နောက်ထပ်တော်ရရှင်တယောက်ကတော့တုံညကျွင်းဆိုတဲ့တော်ရရှင်မှာဒီတော်ရရှင်ကတော့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်သစ်မှာဆုတောင်းလာပါတယ်။
2020ပဲဖြစ်ဖြစ်ဘယ်နှခုနှစ်ရောက်ရောက်ဗမာကိုလိုနီကျွန်းပွားကမလွတ်သမျှတိုက်ပွဲတွေကဖြစ်နေမှာမလို့ကျွန်တော်တို့တိုင်းရင်းသားတွေတည်ရင်တည်ပါစေကိုပီကိုကိုလူမျိုးမအုပ်ချုပ်ရတဲ့၍တိုက်နေရမှာပါနောင်လာလောက်သားတွေလည်းတိုက်နေရမှာပ
ါဒါနဲ့ဇန်နဝါရီလ1ရက်နေ့နှစ်တကူနေ့မှာပြည့်ခဲ့ရစေးရေးကြီးညာသွားတဲ့တဲ့တဲ့ပုတ်သွားရရှင်နဲ့ကြားလိုက်မယ်ထင်ပါတယ်မြောက်ပိုင်းမဟာမိတ်၃ဘွယ်ကတစ်ဖက်သက်အဖြစ်ရဲ့ကြီးညာသွားတာဖြစ်ပါတယ်တမရနဲ့စီရီတင်မာနေတဲ့တိုင်းသာလက်နက်ကန်အဖွဲ့၃ဖွဲ့ကနှစ်လတာတစ်ဖက်သက်အပြစ်ခံရဲစဲလိုက်ကြောင်း2020ပြည့်နှစ်တင်မာကျင်ညာလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်မောင်ရဲကြီးဆိုတဲ့သောရရှင်ဘလို့သဘောထားရှိပါလဲ
ငိမ့်ညံ့တဲ့မြန်မာပြည်ကြီးဖြစ်စေချင်ပါပြီစစ်တိုက်သူတွေစစ်ပင်ပန်းလာကြလို့ပြည်သူတွေလည်းကပ္ပလည်းမျက်နှာငယ်ရပါတယ်သူ့ဘက်ကိုယ့်ဘက်မျှတတဲ့စိတ်သဘောထားတွေနဲ့2020ကစလို့စီးလုံးညီညွတ်ပြီးတာယာမှုပေါင်းခါညောင်းတဲ့နိုင်ငံတော်ကြီးဖြစ်ပါစေ
။တာယာမှုပေါင်းတဲ့ခါညောင်းတဲ့နိုင်ငံတော်ဖြစ်ပါစေလို့သောရရှင်မောင်ရဲကြီးဆုတောင်းလာတာပါ။အောင်စေရဆိုတဲ့သောရရှင်ကတော့
မြမမိဘကလက်နက်ကန်အားလုံးတရုတ်ကြီးလုံးဝမပါဝင်ပဲအပြစ်ရဆဲတာတို့ငြင်းချမ်းရေးတိစောက်တာတို့ကိုမလုပ်နိုင်ကြဘူးလား။ဒီကနေ့ဆိုတရုတ်ကြီးပြည်တွင်းငြင်းချမ်းရေးမှာရှေ့တန်းကပါလာနေတာကိုပြည်သူတွေကလုံးဝအလိုမရှိမကျေနပ်ကြပါဘူး။
မြန်မာနိုင်ငံအနေနဲ့တရုတ်ပေါ်မှာအားကိုးနေရတာကိုလုံးဝမကျေနပ်ပါလို့ဒီသောရရှင်အောင်စရဆိုလာပါတယ်။တောင်ဇလက်ဆိုတဲ့သောရရှင်ရဲ့အမြင်ကိုလည်းနားထောင်ကြည့်ပါအောင်ရှင်
။အဓိကကတော့မတူကွဲပြားနေတဲ့အပေါ်မှာရိုးသားဖို့လိုအပ်ပါတယ်။ဒါမှလည်းယုံကြည်မှုပိုင်းမှာပိုစစ်ချက်ရမှာဖြစ်ပါတယ်နော်။တူးပေါ်တူးမယိုးမသားနဲ့ကလိကကျညာနေသုံးပြီးလူလယ်လှုပ်ဖို့ view စင်တာမျိုးတွေလုပ်မယ်ဆိုရင်နှစ်ဖက်စလုံးအတွက်မကောင်းသလိုထိခိုက်နစ်နာမှုတွေလည်းပိုပြီးကြီးထွားလာနိုင်မှာဖြစ်ပါတယ်။
ရိုးသားမှုနဲ့နှစ်ဖက်ငြိမ်းချမ်းရေးကိုအပြေရှားကြည့်ဖို့တောင်စလက်ဆိုတဲ့သောရရှင်အကြံပြုလာတာဖြစ်ပါတယ်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့နှစ်သက်လက်ဆောင်ဖြစ်နေတဲ့သောရရှင်လေးကိုမြစ်တာတိလက်ဆောင်တခြင်းလေးတစ်ပုံးနဲ့ဖြောပြပေးကြပါတယ်နော်ဘသူဆိုထားတဲ့ဘာတခြင်းလဲဆိုတာသောရရှင်လေးပဲကိုရိုင်းစဉ်းစားပြီးတော့ဖြေထုတ်ကြည့်ပါအောင်ရှင
်တောင်းနန်းနေနဲ့ပြင်းလဲပြတ်ပြီးမိုးတင်နေကိုမော့ကြည့်လိုက်ကိုရဲ့နေတွေပလောင်များများတစ်ခုတော့ကောင်းနေကောင်း
ထွင်တဲ့ပို့ပို့မျိုးကြောမြိုင်စီတူလင်းတို့ပါဝင်တည်ဆူထားတဲ့ Big 5အဖွဲ့ရဲ့ချစ်တော်ကဘာမြေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။သရရှင်တွေအတွက်နှစ်သစ်မြစ်တာတိလက်ဆောင်ဖြစ်ပါနေ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ရေဒီယိုအနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နာဆင်နိုင်ပါသေး။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရယ်နော်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါသေး။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ။
မေးသနာကြစီစဉ်တိဆက်ပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ခင်းမှာလဲနောက်တစ်ချိန်နှာစင်နိုင်ကြပါရရှင်။အခုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တိဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလဲနှာစင်ကြရအောင်ပါ။
ပြည်ခဲ့တဲ့သတင်းပတ်နှစ်သစ်ကူးမတိုင်ခင်လေးမှာအမေရိကန်ပြည်အောင်စုနယူးယောက်မြို့မှာ2019ခုနှစ်ကအတိတ်ဆိုးတွေကိုစွန့်ပစ်ဖျက်ဆီးတဲ့အခမ်းအနားကျင်းပခဲ့ပါဗျာ။အတိတ်ဆိုးဖျက်ရက်တွေကိုနှုတ်ဆက်တဲ့အနေနဲ့ဆောက်ရွက်ပေါ်မှာခြာရေးပြီးစက်ကူဖျက်ဆက်တဲ့ထည့်ပြီးတော့ဖျက်ဆီးပစ်တဲ့အခမ်းအနားဖြစ်ပါတယ်။ Good Riddance Day, မကောင်းတာတွေစွန့်တဲ့နေ့အခမ်းအနားလို့နာမည်ပေးထားပြီးနှစ်စဉ်ကျင်းပနေတာကတော့73နှစ်ရှိသွားပါပြီ။အချစ်ဟောင်းတွေကိုခြေမွားလုံးချေပျက်စီးပြစ်မဲ့အခွင့်အရေးဖြစ်ပြီးနှစ်သစ်မှာစိတ်သစ်လူသစ်နဲ့စနိုင်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။လူတွေစွန့်ပစ်ခြင်းနဲ့အတိတ်ဟောင်းတွေက6ထောက်ချိုးတာ၊ကွန်ပျူတာပတ်စဝတ်လျှို့ဝှက်ကုန်မမှတ်မိတော့တာ၊အစိတ်တောက်ဖြစ်စေတဲ့မကောင်းတဲ့လူတွေနဲ့မလိုအပ်ဘဲသုံးတဲ့ပလတ်စတစ်ပစ္စည်းတွေပါဝင်ပါတယ်။တရုတ်ဆောင်ဂျိုနသန်ဘန်နက်ကအစီအစဉ်မှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီးတော့နယူးယောက်မြို့နယ် Times Square မှာကျင်းပခဲ့တာပါ။ပါဝင်တဲ့သူတွေကထူးခြားပြီးစိတ်ဝင်စားစရာကောင်းတဲ့အတိတ်ဆိုးရှိတဲ့လူတယောက်ကိုရွေးချယ်ပြီး Broadway ပြဇာတ် Mean Girls ကြည့်ဖို့အတွက်လက်မှတ်တွေရရှိမှာပါရှင
်။ရုရှားနိုင်ငံ Siberia ဒေသမှာရှိတဲ့ Baikal ရေကန်အောက်ခြေမှာလူလုံး Christmas တစ်ပင်သွားဆိုင်ခဲ့တဲ့လူ၃ယောက်အကြောင်းပြောပြပါမယ်။ Baikal ရေကန်ဟာကမ္ဘာမှာအနက်ဆုံးရေကန်လို့ယူဆရပြီးရုရှားနိုင်ငံသားတွေအနေနဲ့စောင်းတွင်းနဲ့နွေရာသီမှာအပန်းဖြေစခန်းအဖြစ်အသုံးပြုကြတာပါ။ရေကောလက်စနိုင်းနဲ့တငယ်ချင်းနှစ်ယောက်ဟာအတွင်းကန်ပေါင်းမီနဲ့စန်တာကလော့စ်အုပ်ထုပ်လေးကိုပဲစောင်းပြီးစောင်းရာသီမှာအေးခဲနေတဲ့အဲ့ဒီရေကန်ကြီးရဲ့အောက်ခြေမှာခရစ်စမတ်တစ်ပင်ကိုစိုက်ထူခဲ့ကြတာပါ။ရေရဲ့အပူချိန်က3ဒီဂရီဆယ်စီယပ်အထက်ကလေးမှာပဲရှိပြီးတော့အေးခဲနေတဲ့လေတွေကလည်းသူတို့ကိုမတားဆီးနိုင်ခဲ့ပါဘူး။ခဲနေတဲ့ရေကန်ပြင်ကရေကဲတုံးတွေကိုဖြတ်တောက်ပြီးတော့အနက်ဆယ်ပေအောက်မှာတစ်ပင်ကိုစိုက်ထူပြီးတစ်ပင်ပတ်ပတ်လည်မှာကပြခဲ့ပါသေးတယ်။အဲဒီနောက်တော့ရေကန်ကိုမညင်နွမ်းစေဖို့ပလတ်စတစ်နဲ့လုပ်ထားတဲ့ဒီခရစ်စမတ်တစ်ပင်ကိုရေကန်အောက်ကနေပြန်ဆွဲယူခဲ့ပါတယ်။ရေကန်ကိုတန်ရှင်းလုပ်ပေးတဲ့အနေနဲ့လဲကားတာယာအဟောင်းတွေကိုရေကန်အောက်ထဲကဆယ်ယူခဲ့ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံတောင်ပိုင်းဘင်္ဂလောမြို့မှာရေစီကန်ဖောက်ချင်တဲ့ရင်ပေါင်းတွေကိုစီကန်ချိန်ဖို့နီလန်အသစ်တစ်ခုနဲ့လှုပ်ဆောင်နေပါတယ်။လူတူအယုတ်ကြီးတွေကိုရင်ထင်းရဲဝစ်စုံအုတ်ထုံနဲ့နေကာမြင့်မှန်တွေဝစ်ပေးထားပြီးအသွားလာများတဲ့လမ်းစုံလမ်းကွာတွေမှာထောင်ထားတာပါ။အိန္ဒိယနိုင်ငံရဲ့ IT လုပ်ငန်းတွေအထူးကလုပ်ကိုင်တဲ့ဒီမြို့မှာရင်စည်းကန်လမ်းစည်းကန်လိုက်နာစေဖို့အတွက်အခုလိုနီလန်းတင်နဲ့လှုပ်ဆောင်တာလို့ရဲတာဝန်ရှိသူတူကပြောပါတယ်။ရင်ထင်းရဲကအမြဲစောင့်ကြည့်နေတဲ့ပုံစံမျိုးဖြစ်သွားတဲ့အတွက်ရင်ပေါင်းတွေဟာပိုးပြီးစည်းကန်လိုက်နာလာကြတယ်လို့လည်းပြောပါတယ်။မီနီဖြတ်ဖို့ကြံစီသူတွေလည်းရင်ထင်းရဲ့အယုတ်ကိုမြင်ပြီးစီကံပိုလိုက်နာလာကြပါတယ်။ဒါမဲ့လည်းလမ်းလျှောက်တဲ့သူတွေအထွတ်ကတော့ဒီအယုတ်ကြီးတွေကိုမြင်ပြီးဆယ်ဖီဓာတ်ပုံအထူးထူးရိုက်ဖို့ဖြစ်နေပါတယ်ရှင
်။ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။VOA ကနေအခုအတန်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်စာဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝတ်မှာလိုင်းဒိုမီတာ190 kHz 1505တို့ကနေပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါဦးမယ်ရှင
်။ယူရိုနိုင်ငံဘိုက်ဒန်မြို့တော်မှာပြီးခဲ့တောက်ချာနေ့ကအမေရိကန်လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီရဲ့ရုပ်လောင်းဟာယူရိုနိုင်ငံကိုဒီကနေ့မှပြန်ရောက်လာပြီဖြစ်ပါတယ်။ကာဆမ်ဆိုလီမာနီသေဆုံးသွားတဲ့ပတ်သက်ပြီးတော့ယူရိုနိုင်ငံအနောက်တောင်ပိုင်းအဘော့စ်မြို့မှာတော့လူတွေတောင်းနဲ့ချီပြီးတော့ဝန်ထဲပူဆွေးကြောင်ပြသတဲ့အနေနဲ့လမ်းလေပေါ်ကိုထွက်ပြီးတော့ကြီးတိုက်ခဲ့ကြပါတယ်။ဆိုလီမာနီရဲ့အခေါင်းပေါ်မှာတော့အီရန်နိုင်ငံရဲ့အလံကိုလွှမ်းခြုံထားပြီးတော့လေပေါ်ကနေချလာတဲ့အချိန်မှာတော့စစ်တီးဝိုင်းနဲ့အကုန်ပြုတ်ခဲ့ကြပါတယ်။ဆိုလီမာနီရဲ့ရုပ်လောင်းကိုအီရန်နိုင်ငံကရှီယာဘာသာဝင်တွေရဲ့ထွတ်မြတ်ထားရာမှာရှော့မြို့ကိုဒီနေ့မှတည်ဆောင်သွားမှာဖြစ်ပြီးတော့အဲဒီကနေတီရန်မြို့ကိုတည်ဆောင်မှာဖြစ်ပါတယ်။သူရဲ့ရုပ်လောင်းကိုတော့ဇာတိမျိုးဖြစ်တဲ့ကာမန်မျိုးမှာအင်္ဂါနေ့ချရင်မြေမျိုးအတင်းချုပ်မှာဖြစ်ပါတယ်ခင်ဗျာ။ကန်ယာနိုင်ငံခံယူရန်ဒေတာလောင်းမှာရှိတဲ့အမေရိကန်တပ်နဲ့ကန်ယာတပ်ဖွဲ့ခြေစိုက်ခန်းတွေကိုဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ဆိုမာလီစစ်သွေးကြောင့်အရှဘတ်အဖွဲ့ကပြောကြားလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာလောင်နေတဲ့တော်မီတွေကြောင့်တိဆုံးသူအရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူ1000လောက်ဟာတရုတ်နိုင်ငံပြည်မာကြီးကရှန်ဆန်းမြို့နယ်ကပ်ရက်ဖြစ်တဲ့ဒီဟောင်ကောင်ဘက်ချမ်းကရှန်ရွှေမြို့မှာငြင်းချမ်းစွာနဲ့ဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ဒီမိုကရက်ပါတီကဒီကနေ့မှပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦတစ်လုံးပျောက်ကျခဲ့တာကြောင့်လူ24ယောက်သေဆုံးပြီးတော့23ဦးဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးလ်ဒူဗင်စကီဖြစ်ပါတယ်။မနေ့ကတနင်္လာနေ့မနေ့ခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40-48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.